Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာသောတာရှင်များရှင် VOA American အတန်ရဲ့2020ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရသောသတင်းတွေကိုကိုရန်နိုင်နဲ့အတူတင်ပြပေးပါမယ်ရှင်။American သမ္မတဒေါ်နယ်ထရမ့်ကကိုဗစ်ကာလအကူအညီပေးရေးပါဝင်တဲ့ American အစိုးရအသုံးစရိတ်ဥပဒေမူကြမ်းကိုစနေနေ့ညသကောင်းရံအချိန်အထိလက်မှတ်မထိုးတာကြောင့်အလုံးလက်မဲ့ခန်းစား권နဲ့အင်္ဂါကပြီးဖို့အခက်အခဲတွေ့နေသူတွေအတွက်ပေးရနေတဲ့ခန်းစား권နဲ့တနင်္ဂနွေနေ့ကစလို့တက်တန်းကုန်ဆုံးပြီဖြစ်ပါတယ်လွတ်တော်နှစ်ရက်ကတည်ပြုထားတဲ့ဒီဥပဒေကြမ်းကိုသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်ထည့်ပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်နေတာဖြစ်ပြီးမနေ့စနေနေ့အထိလည်းဆက်ပြီးကန့်ကွက်နေစေဖြစ်ပါတယ်ဥပဒေမူကြမ်းမှာပါရှိတဲ့ American ပြည်သူတွေအတွက်ထောက်ပံ့ငွေတဦးကိုငွေကြေးဒေါ်လာ600အစားဒေါ်လာ2000စီပေးဖို့လိုလားတယ်လို့ဥပဒေမူကြမ်းနေ့ကအလဟတာ3ဆွဲတဲ့ငွေကြေးတွေကိုရက်ဆိုင်ဖြစ်ဖို့သူက Twitter စာမျက်နှာမှာစနေနေ့ကရေးသားထားပါတယ်ဥပဒေမူကြမ်းကိုသမ္မတလက်မှတ်မထိုးတာကြောင့် American ပြည်သူ14သန်းအလုံးလက်မဲ့ခံစား권ဆုံးရှုံးမှာဖြစ်တယ်လို့ American အလုံးသမားဝန်ကြီးဌာနစီးရင်စရာတွေအရာသိရပါတယ် American ဒေါ်လာ 1.3 trillion 3ဆွဲမဲ့ဒီဥပဒေမူကြမ်းကိုသမ္မတထရမ့်လက်မှတ်မထိုးရင် American အစိုးရတစ်စိတ်တစ်ပိုင်းပေးရဖို့အခြေအနေကိုကြုံတွေ့ရမှာဖြစ်ပါတယ် American Congress တော်အမတ်တွေ Christmas ပေးရကိုပိတ်သိမ်းပြီးတနင်္လာနေ့မှာတွေ့ဆုံပြီးတော့ကြားပြတ်အစီအစဉ်တစ်ခုမဲခွဲဆုံးဖြတ်အတည်ပြုဖို့လိုအပ်လာမှာဖြစ်ပါတယ်ရှင်ဥရောပနိုင်ငံအတော်များများဒီကနေ့တင်းနေနေနေမှာ COVID-19 ကာကွယ်ဆေးစပြီးတော့ထိုးနှံပေးနေပြီဖြစ်ပါတယ်။အီတလီနိုင်ငံမှာသူနာပြုတဦးတက္ကသိုလ်ပါမောက္ခတဦးနဲ့ဆရာဝန်တဦးတို့ကိုရောမမျိုးစီးရုံတစ်ခုမှာပထမဆုံးကာကွယ်ဆေးထိုးပေးခဲ့ပါတယ်။စပိန်မှာတော့ Guadalajara မှာရှိတဲ့တက်ကြီးဆောင်လျှောက်ရေးကိဟမှာစပြီးတော့ကာကွယ်ဆေးထိုးပေးခဲ့တာပါ။ဥရောပနိုင်ငံအတော်များများအတွက် Pfizer BioNTech ကာကွယ်ဆေးပထမအတုပ်1000စီတင်ပို့ဖို့ကန့်သက်ထားတာပါ။နိုင်ငံတွေအနေနဲ့ကိုယ်အစီအစဉ်နဲ့ကိုယ်ကာကွယ်ဆေးထိုးပေးမှာဖြစ်ပြီးရောဂါကူးစက်နိုင်ခြင်းအခွင့်အလမ်းများတဲ့သူတွေကိုဦးစားပေးထိုးနှံပေးသွားမှာဖြစ်ပါတယ်။ပို့ပြီးတော့ကူးစက်လွယ်သလိုပို့ပြီးအန္တရာယ်ပေးနိုင်တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲနိုင်ငံတချို့ကိုပြန့်နှံ့လာတဲ့အချိန်မှာပဲဥရောပနိုင်ငံတွေမှာအခုလိုကာကွယ်ဆေးတွေကိုစပြီးတော့ထိုးနှံပေးနေတာဖြစ်ပါတယ်။ဒီဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကငကူထက်90ရာခိုင်နှုန်းကနေ84ရာခိုင်နှုန်းပို့ပြီးကူးစက်မြင်တာတွေ့ရတယ်လို့လန်ဒန်ဒဂူရီတန်ရှင်းနဲ့အပူပိုင်းယောဂါများဆိုင်ရာတက္ကသိုလ်တစ်ခုရဲ့လေ့လာချက်မှာဖော်ပြထားပါတယ်ရှင်။အခုကိုရိုနာဗိုင်းရပ်စ်ကြောင့်ရင်းခံကမ္ဘာလုံးဆိုင်ရာကပ်ယောဂါကနောက်ဆုံးကပ်ယောဂါမဟုတ်သလိုကပ်ယောဂါတွေကိုကျုံနေရဦးမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဒီကနေ့တနင်္ဂနွေနေ့ပထမအကြိမ်နိုင်ငံတကာကပ်ယောဂါကြိုတင်ပြင်ဆင်ရေးနေ့အတွက်ဗီဒီယိုကနေတစင်ပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။အခုဖြစ်ရမှာ COVID-19 ကနေသင်ခန်းစာရည်ရွယ်မှာဖြစ်တယ်လို့လူသားတွေကျန်းမာရေးနဲ့တရိတ်ဆန်တွေနဲ့ကမ္ဘာမြေကြီးကြားနီးကပ်တဲ့ဆက်သွယ်မှုတွေရှိနေတာကိုလည်းသူကသတိပေးပြောကြားခဲ့ပါတယ်။လူတွေကကပ်ယောဂါတစ်ခုဖြစ်လာရင်ငွေတွေအကုန်ကျခံလိုက်မယ်။နောက်ကပ်ယောဂါပြီးသွားရင်မင်းမေးပြောပြောင်းနေလိုက်ကြပြီးနောက်ထပ်ဖြစ်လာနိုင်တဲ့ကပ်ယောဂါတွေအတွက်ကြိုတင်ပြင်ဆင်ထားကြတာမရှိသလိုဖြစ်လာရင်အကြောက်တရားနဲ့ရင်ဆိုင်ပြီးနောက်တော့လိလူရှူထားလိုက်တာမျိုးလုပ်နေကြတာဟာအချိန်ကြာခဲ့ပြီလို့ညွှန်ကြားမှုချုပ် Tedros ကပြောပါတယ်ဖြစ်ပေါ်လာတဲ့အရေးပေါ်ပြဿနာအလုံးကိုရှာဖွေဖော်ထုတ်နိုင်ဖို့ယောနေစီဖို့နဲ့ရှောင်ရှားနိုင်ဖို့နိုင်ငံတိုင်းကျန်းမာရေးဆောင်ရှားမှုအထောက်ပံ့ဆိုင်ရာရင်းနှီးမြှုပ်နှံမှုရှိဖို့လိုတယ်လို့လည်းသူကပြောပါတယ်Oregon ပြည်နယ်ကမွေးမြူရေးချန်တချန်ကနေလွတ်သွားတဲ့ Mink လို့ခေါ်တဲ့အမွေးရှည်မွေးပါတကောင်မှာအရေးအတွက်တိမ်မများတဲ့ COVID-19 virus ကိုစမ်းသပ်တွေ့ရှိရတယ်လို့ Oregon ပြည်နယ်စိုက်ပျိုးရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီမွေးပါမွေးမြူရေးချန်ကမွေးပါတွေမှာ COVID-19 ကူးစက်မှုဖြစ်ပွားပြီးတဲ့နောက်မွေးမြူရေးချန်အနီးအနားကတော်ရိုင်းတရိဆန်တွေကိုတာဝန်ရှိသူတွေကဖမ်းဆီးစမ်းသပ်စစ်ဆေးနေတုန်းမှာအခုလိုချန်တွေကလွတ်သွားတယ်လို့ယူဆရတဲ့မွေးပါမှာ COVID-19 ပိုးတွေ့ရှိခဲ့တာပါ။ဒီမွေးမြူရေးချန်နယ်ကမွေးပါ62ကောင်ကိုဒီဇင်ဘာ9ရက်နေ့ကဒုတိယအကြိမ်စမ်းသပ်စစ်ဆေးခဲ့ပြီး62ကောင်မှာတကောင်မဲ COVID-19 ကူးစက်နေတာတွေ့ရတယ်လို့ပြည်내တာဝန်ရှိသူတွေကပြောပါတယ်။အဲဒီနောက်ဒီဇင်ဘာ21ရက်နေ့ကထပ်ပြီးတော့စစ်ဆေးခဲ့ရမှာတော့အဲဒီအမွေးရှည်မွေးပါအလုံးမှာ COVID-19 ကင်းစင်တာကြောင့်အခုအခါမွေးမြူရေးချန်ကမွေးပါအလုံး virus ကင်းစင်သွားပြီလို့ Oregon ပြည်내စိုက်ပျိုးရေးဝန်ကြီးဌာနကပြောပါတယ်။ ဒီမွေးမြူရေးခြံကမွေးပါတွေကိုတီးကျန့်ခွဲထားတာကနေပြန်လွတ်ပေးဖို့နောက်ထပ်စံသက်စစ်ဆေးမှုတွေကိုဆက်လုပ်သွားဖို့ရှိပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ထင်ရှားပေးသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံနက်ရှိုးမြို့မှာအင်လိုနီထိုင်းနဲ့ကားစင်ပေါက်ကွဲသွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ဗဟိုအစိုးရစုံစမ်းစစ်ဆေးသူတွေဟာပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့တဲလွန်စားရရှိဖို့အတွက်အဲ့ဒီမြို့ကစင်ကြေဘုံမှာရှိတဲ့နထိုင်းတအိမ်ကိုမနေ့ကရှာဖွေခဲ့ကြပါတယ်။ခရစ်မတ်နေ့ကဖြစ်ခဲ့တဲ့ဒီပေါက်ကွဲမှုကြောင့်လူ3ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒါပြန်ဒီပေါက်ကွဲသွားတဲ့ကားနာကနေရရှိခဲ့တဲ့လူခန္ဓာကိုယ်စိတ်ပိုင်းတချို့ကိုလည်းပေါ်ထုတ်နိုင်မှုအတွက်ဘိုးဆိုးရတောင်းဝန်ရှိသူတွေကြိုးပမ်းနေကြပါတယ်။နက်ရှိုးမျိုးလေကောင်မှရထားတဲ့အဲ့ဒီအိမ်လိုနေထိုင်တဲ့ကားဟာတောက်ကြနေမှနဲ့အစောပိုင်းကပေါက်ကွဲသွားခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုကြောင့်နီးနားကကားတော်ပြင်းများပျက်စီးသွားခဲ့ပြီးတော့စီးပွားရေးလုပ်ငန်း40ကျော်ရဲ့ဆိုင်ခန်းတွေလည်းပြင်းပေါက်တွေကွဲပြီးတော့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ဒီသားကရဲတပ်ဖွဲ့ FBI တာဝန်ရှိသူတွေနဲ့အခြားအမေရိကန်အစိုးရတာဝန်ရှိသူတွေဟာနက်ရှိုးမျိုးနဲ့ဆက်တမိုင်ကွာအန်တီယောက်မျိုးကနထိုင်အိမ်တစ်ခုကမြောက်ခန်းကိုအဓိကဝရောက်ရှာဖွေစစ်ဆေးခဲ့တယ်လို့မျက်မြင်သက်သေတယောက်ကကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြပါတယ်ဒီပေါ်ကွဲမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့သူဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့တာဝန်ရှိသူတွေဘက်ကအထုပ်ဖို့ပြောဆိုခြင်းတော့မရှိပါဘူးဒါပေမဲ့လည်းဒီလူဟာဘေကစ်တောင်းလန်းကအိမ်မက်မှာနေသွားတဲ့အသက်63နှစ်အရွယ်မျိုးသားဖြစ်တယ်လို့ CBS ရုပ်သံသတင်းကဖော်ပြပါတယ်ခင်ဗျာမဂျန်ဘီလန်ဒူအယ်လ်နိုင်းပီနယ်ရော့ခ်ဖို့မြို့ဘောလင်းကစားပွဲမှာမနေ့စနေနေ့ကတနက်သမားတယောက်ကပြစ်ခတ်ခဲ့တာကြောင့်လူ3ယောက်တိဆုံးပြီးတော့3ယောက်ဒဏ်ရာရသွားခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရဲတပ်ဖွဲ့ကအဲ့ဒီနေရာတဝိုက်မှာရှားပွေစစ်ဆေးမှုတွေဆက်လုပ်နေတာကြောင့်လူတွေအနေနဲ့ဒေါန်ကာတာလိန်းဘောလင်းကစားပွဲကိုမလာကြဖို့ရော့ခ်ဖို့မြို့ရဲတပ်ဖွဲ့ကတွေ့တယ်ကနေတိုက်တွန်းထားပါတယ်။စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပြီးသုံးယောက်တည်ဆုံးတယ်ဆိုတာကိုအတည်ပြုနိုင်တယ်လို့ရဲတပ်ဖွဲ့အကြီးအကဲဒန်အိုရှေးကအဲ့ဒီအဆောက်အုံပြင်ပမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ်။ပြစ်ခတ်မှုကြောင့်နောက်ထပ်သုံးယောက်တန်းရာသွားခဲ့ပြီးတော့အဲ့ဒီလူတွေကိုတော့စေယုံတင်ထားတယ်လို့ပြောပါတယ်။အခုလောလောဆယ်မှာတော့တမန်ရရှိတဲ့လူတယောက်ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ဒန်အိုရှေးကပြောပေမဲ့ဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိပါဘူး။ပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာတော့လူတွေအနေနဲ့ဝတ်ပြုဆူတောင်းပေးကြဖို့ကိုဒန်ကာဒလိန်ဘောလင်းကစားကွင်းကသူတို့ရဲ့ Facebook စာမျက်နှာကနေရေးထားပါတယ်။အမေရိကန်မှာတနက်ကိုင်းဆောင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဥပဒေပြုပြီးဖြေရှင်းမှုအချိန်တော်ကြာကလေးကပြည်ထောင်စုအဆင့်ဆွေးနွေးမှုတွေရှိခဲ့ပေမဲ့ရှင်းမတိုးနောက်မဆုတ်ဖြစ်နေပြီးတော့ပြစ်ခတ်မှုတွေဟာလည်းမကြာခဏဆိုလိုဖြစ်ပွားလေရှိပါတယ်ခင်ဗျာ။ပါကစ္စတန်နိုင်ငံမြောက်ပိုင်းကတောင်ထူတဲ့ဒေသမှာဆေးရဟင်းဒဇင်ပြတ်ကျသွားတဲ့အတွက်ရဟင်းမှု၄ယောက်အပါဝင်တပ်ဖွဲ့ဝင်၄ယောက်တိဆုံးသွားတယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ဒီရဟင်းဟာမနေ့စနေနေ့ကဂျယ်ဂျစ်ဘာဒစ်စတန်ဒေသမှာစစ်ချုပ်ရင်းပြီးပြစ်ကျသွားတာဖြစ်ပြီးတော့တည်ဆုံသွားတဲ့စစ်သားတယောက်ရဲ့ရုပ်လောင်းကိုစကာဒူမျိုးကစစ်ဆေးရုံကိုပို့ဆောင်လိုက်တယ်လို့ပါကစ္စတန်စစ်တပ်ရဲ့ကြီးညာချက်မှာပြောပါတယ်။ပါကစ္စတန်နိုင်ငံမှာပြည်ခဲ့တဲ့နှစ်တွေအတွင်းလေးမြန်နေနဲ့ရဟင်းတွေမကြာခဏပြစ်ကျခဲ့တာကြောင့်ပါကစ္စတန်နိုင်ငံရဲ့စစ်ဖက်အရက်ဖက်လေကြောင်းပေးခြင်းလုပ်ငန်းတွေဟာပြဿနာရှိနေတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံကလေကြောင်းလိုင်းကခီးသည်တင်လေနစင်းဟာလဲကွာချီမျိုးကလူနေနေတဲ့ကောဒီနေ့မှာပြတ်ကျပြီးတော့98ယောက်တေဆုံးသွားတဲ့အတွက်ပါကစ္စတန်လေကြောင်းလိုင်း PIA ဟာအကြီးအကျယ်စီးပွားဆောင်ကြီးမှုတွေနဲ့ခံရရပါတယ်။ဒါပြန်2015ခုနှစ်ဩဂတ်လတုန်းကလည်းပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာစစ်ရဟင်းတစ်စင်းပြတ်ကျခဲ့တာကြောင့်12ယောက်တေဆုံးခဲ့တယ်လို့အဲ့ဒီနေ့မေလာတုန်းကလည်းဂယ်ဂျက်ဒေသကပန်းမြစ်ခန်းသားမှာ MI-17 စစ်ရဟင်းတစ်စင်းပြတ်ကျခဲ့တာကြောင့်နိုင်ငံသားတမန်အူပါဝင်9ယောက်တေဆုံးခဲ့ပါတယ်။တောင်ထူရက်တဲ့ဂယ်ဂျစ်ဒေသဟာတရုတ်အာဖဂန်နစ္စတန်နဲ့အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသနဲ့လည်းဆက်ဖြစ်တာကြောင့်မဟာဗျူဟာအရလည်းအေးပါတဲ့ဒေသဖြစ်ပါတယ်ခင်ဗျာ။အာဖရိကတိုက်ကနိုင်ဂျာနိုင်ငံမှာဒီနေ့အထွေထွေရွေးကောက်ပွဲချင်းမှနေပြီးတော့ဒီရွေးကောက်ပွဲကနေပထမဆုံးအကြိမ်ဖြစ်တဲ့ဒီမိုကရေစီနည်းရရွေးချယ်တင်မြှောက်လိုက်တဲ့သမ္မတတွေကြားအာဏာလွှဲပြောင်းမှုတွေဖြစ်ပေါ်လာလိမ့်မယ်လို့ညွှန်လင်းနေကြပါတယ်။လက်ရှိအနာရပါတီရဲ့ကိုယ်စားလှောင်းဖြစ်တဲ့ပြည်ထောင်စုဝန်ကြီးမိုဟာမက်ဘဇူးန်ဟာရွေးကောက်ပွဲကိုအနိုင်ရပြီးတော့သမရမဟာမဒူအစ်ဆိုဖူရဲ့နေရာကိုဆက်ခံဖို့အီဗန်စားနေပါတယ်။လက်ရှိသမရမဟာမဒူအစ်ဆိုဖူဟာ၅နှစ်သမရတပ်တန်းကိုနှစ်ကြိမ်တာဝန်ထမ်းဆောင်ပြီးတဲ့နောက်ယာရုကနေအနားယူတော်မှာဖြစ်ပါတယ်။ မိုဟာမက်ဘဇူးကတော့သူ့အနေနဲ့သမ္မတအစ္စဖူရဲ့မူဝါဒတွေကိုဆက်လက်အကောင်အထည်ဖော်သွားမယ်လို့ပတိပြုပြောကြားထားသလိုတိုင်းပြည်ထဲမှာဖြစ်နေတဲ့အားကြီးလိုက်စားမှုတွေကိုလည်းတိုက်ဖြတ်သွားမယ်လို့ပြောပါတယ်။တကယ်လို့သူ့အနေနဲ့ဒီရွေးကောက်ပွဲကိုနိုင်ရခဲ့မယ်ဆိုရင်နိုင်ငံနိုင်ငံသားတွေအနေနဲ့စကားတွေကအစင်းစင်းဖြစ်တဲ့သူကိုရွေးချယ်လိုက်တာဖြစ်နိုင်မယ်လို့သူ့ရဲ့မဲဆွယ်စီရင်ရေးဗီဒီယိုကနေတစ်ဆင့်ပြောထားပါတယ်။နိုင်ငံနိုင်ငံဟာလုံခြုံရေးအရပြဿနာတစ်ခုကိုလည်းရင်ဆိုင်နေရပြီးတော့တစ်ခုကတော့နောက်ဖက်မာလီနဲ့ဘာကီနာဖာဆိုနယ်စပ်နားမှာအယ်ကိုင်ဒါအနေနဲ့ဆက်နွယ်နေတဲ့ IS အစွန်းရောက်တွေရဲ့ထပ်တလဲလဲတိုက်ခိုက်မှုတွေနဲ့ကြုံနေရတာဖြစ်ပြီးတော့နောက်တစ်ခုကတော့အရှေ့တောင်ပိုင်းနိုင်ဂျီးရီးယားနဲ့နယ်စပ်ချင်းတိဆက်နေတဲ့နေရာမှာဘိုကိုဟာရမ်တပုံတွေရဲ့တိုက်ခိုက်မှုနဲ့ကြုံနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာလည်းနိုင်ဂျာစစ်သားတွေနဲ့ရဲသားရာပေါင်းများစွာတိုက်ဆုံခဲ့ပါတယ်။ဒါပြင်နိုင်ဂျာနိုင်ငံရဲ့စီးပွားရေးအခြေအနေဟာလည်းစိုးရိမ်စရာအနေထားမှာရှိနေပြီးတော့လူဦးရေရဲ့40ရာခိုင်နှုန်းကအလွန်ပဲဆင်းရဲမွဲတူမှုအောက်မှာကျောက်နေတာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. ဒီမိတ်ကန်တန်ရဲ့မြန်မာဘာသာစီစဉ်လေးကိုည7:00အထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မလေးရှားနိုင်ငံကနေထိုင်းနိုင်ငံဘက်ကိုခိုးဝင်လာတဲ့မြန်မာ5000လေလုံသား11ယောက်ကိုထိုင်းအနာပိုင်းတွေကဖမ်းဆီးလိုက်တဲ့သတင်းကိုပြောပြပါမယ်။ကျွန်မကအေးမှာပါ။မလေးရှားနိုင်ငံကနေဆောင်ဝိုင်းကိုလိုမြစ်ကိုဖျက်ပြီးထိုင်းနိုင်ငံထဲကိုခိုးဝင်လာတဲ့မြန်မာနိုင်ငံသား11ယောက်ကိုဒီရက်ပိုင်းမှာပဲထိုင်းဘက်ကဖမ်းဆီးရမိခဲ့တာပါခိုးဝင်လာသူအားလုံးကတော့ခရီးသွားထောက်ခံချက်မပါရှိကြတယ်လို့ဖျားနာတာတွေမတွေ့ရပေမဲ့ကိုဗစ်စင်တာကိုပို့ပြီးအရင်ဆုံးဆေးစစ်မယ်ဆိုပြီးထိုင်းနာပိုင်းတွေကဆိုပါတယ်ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကတော့အခုလိုပြောပြပါတယ
်ဘာထိုင်းမလေးချမ်းနဲ့ဇာနဲ့ဒီတော့ခိုးဝင်လာတော့ထိုင်းဘက်ကခိုးဝင်လာတယ်ဆန်းခါရပါဘောမြန်မာနိုင်ငံသားယောက်ျားလေးစစ်တရားပေါ့နော
်ဟုတ်ကဲ့
သူတို့ကဟိုဘယ်မှာအဲ့ဒီမလေးရှားထဲမှာတော့ဆိုလို့ရှိရင်သူတို့မလေးရှားအရင်ငါးဖန်းလေးဒီမှာလောက်ပြလို့ပြောတယ်အခုကဟိုဒီကိုဗစ်ရောဂါလည်းပါလဲဖြစ်နေတဲ့ဆန်းကြရဲအခုဒီဒီလိုပုံမှန်ဒီလိုပြန်ဖို့တော့ခိုးဝင်တော့ပြောရမယ်ဆိုလို့ရှိရင်ဒါလည်းပွဲသားနဲ့ဝင်နေဖြစ်ပါတယ်တနေရာမှာသူတို့စောင့်နေတော့လားသူကအပိုင်ထဲမှာပဲအဲ့ဒီအချိန်မှာသွားသားတွေကတွေ့တော့အာဏာပိုင်တွေအကြောင်းကြားတော့ပြီးတော့စစ်စီခံခံရပေါ့ဟုတ်ပါဘူးသူတို့ကလောလောဆယ်ကတော့သူတို့ကဝင်လို့ပြီးလေအဲ့ဒီငွေကပြောတဲ့ COVID ဟိုဒေါ်လာရှိမရှိစစ်စေးမယ်လေစစ်စေးပြီးတော့ဒါတကယ်လို့မရှိဘူးဆိုလို့ရှိရင်တော့တုံ့နဲ့ဆရာမဝင်ခိုးဝင်တဲ့အမှုတွေပေါ့လေအဲ့ဒါနဲ့သူတို့ပြန်ပြီးတော့လွှဲပြောင်းပေးလို့မပေါ့ဒါလာမကအဲ့ဒီတိုင်းရေးမယ်လို့ပြောချစ်ပါဟု
တ
်တယ်ယောဂါဘာညာလဲစစ်စေးရတော့ဟိုမတိသေးဘူးပေါ့နော်အဖြေဟိုရှိတယ်မရှိဆိုတော့ဒါတော့မတိသေးဘူးပေါ်နေတဲ့ time time ပေါ့
ဖန်စီထိသိခံရတဲ့မြန်မာတွေဟာမလေးရှားနိုင်ငံမှာငါးဖန်းလေလုံသားတွေအဖြစ်လှုပ်လှုပ်ခဲ့ကြသူတွေလို့ဆိုပါရယ်မလေးရှားနိုင်ငံမှာကိုဗစ်ပြန့်နှံ့မှုတွေများလာတာကြောင့်ပွဲသားတွေဟာရွှေ့ပြောင်းလုံသားတွေကိုထိုင်းနိုင်ငံဘက်ကမှောင်ခိုသွင်းလာဖြစ်မယ်ဆိုပြီးဆောင်ဝိုင်းကိုလိုမြို့နယ်မှူးရန်ကောင်ပြည်မှာဘက်ကတုံ့တက်ပြောဆိုခဲ့ကြောင်းဒေသခံသတင်းတွေမှာဖော်ပြကြပါရယ်ကိုဗစ်ကရောဂါကြောင့်သေဆုံးသူ60နဲ့အတိအကျလူနာ6000ကျော်ရှိတဲ့ထိုင်းနိုင်ငံမှာမကြသေးခင်သတင်းပတ်တွေကဆလို့ရောဂါကူးစက်မှုတွေစစ်ဆေးတွေ့ရှိခဲ့တဲ့အထက်မှာမြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကနေနေဆက်ဖြတ်ကျော်ပြန်ဝင်လာသူတွေလည်းပါဝင်လာခဲ့တာပါထိုင်းနိုင်ငံဟာမြန်မာရှေ့တောင်လူသမားတွေကြားကိုဗစ်တွေ့ရှိမှုတွေများလာပြီးတဲ့နောက်နိုင်ငံနဲ့ပြည်နယ်မှာကိုစိုးရိမ်တဲ့အတွက်နေဆက်လုံခြုံရေးတွေကိုတိတိကျကျချထားခြင်းမှာပဲမလေးရှားနဲ့မြန်မာဘက်ကနေခိုးဝင်လာတဲ့မြန်မာရှေ့တောင်လူသမားတွေကိုဖမ်းဆီးမှုတွေကဇက်တိုက်ဆိုသလိုရှိနေခဲ့ပါတယ်ကျွန်မမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
တော်ရရှိရရှင်ကျမစုမမဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးကအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ NLD ဆိုရရဲ့ပထမသတ္တမ်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆုံးရှုံးပြီးတက်ကြွလှုပ်ရှားသူတွေဖမ်းဆီးတရားစွဲဆိုခံရတာမျိုးရှိခဲ့တာကြောင့်အခုလာမယ့်2021 NLD ဆိုရဒုတိယသတ္တမ်းမှာတော့ဒီမိုကရေစီပြည်ပြေပြောင်းလဲမှုတွေအမှန်တကယ်လုပ်ဖို့လိုမယ်လို့လှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းဖွဲ့ရဲ့တည်ထောင်သူသူတည်တနာမန်နေဂျာကိုရဲဝေဖြူအောင်ကိုကျမစုမုံကဆက်သွယ်မေးမြန်းပြီးဒီသတင်းမှတ်ရမြန်မာဒီမိုကရေစီဆွေးနွေးကအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်ဟုတ်ကဲ့ကိုရဲဝကျောင်းရှင်မင်္ဂလာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့ဒီ NLD အစိုးရသက်တမ်းကာလအတွင်းမှာပေါ့နော်အထူးသဖြင့်နိုင်ငံသားတို့ရဲ့အခွင့်အရေးပေါ့နော်ဒီမိုကရေစီစံနှုန်းအနေနဲ့အညီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာသတင်းရယူပိုင်ခွင့်ဒီလွတ်လပ်ခွင့်အနေနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေအကဲဆတ်မှုတွေရောနောက်ပြီးတော့အခက်အခဲတွေနဲ့လည်းအများကြီးရင်ဆိုင်ခဲ့ရတဲ့အနေအထားတွေနဲ့ကြုံရတယ်ဆိုပြီးတော့သတင်းချက်လက်တွေစီရင်ခံစားတွေမှာလည်းဖော်ပြခဲ့တာရှိတယ်အဲ့ဒီမှာအတန်အဖွဲ့အနေနဲ့လည်းဒီဇိုင်းမမတ်ဒါတွေနဲ့ပတ်သက်ပြီးတော့ထောက်ပြခဲ့တာတွေတောင်းဆိုခဲ့တာတွေရှိတယ်ဆိုတဲ့အခါကျတော့ဘလို့ချိုးဖောက်မှုတွေနဲ့ရင်ဆိုင်ခဲ့ရလဲဘာတွေစိန်ခေါ်မှုတွေနဲ့ကြုံတွေ့ခဲ့ရလဲဆိုတာအရင်ဆုံးရှင်းပြပေးပါရှင်
ဟုတ်ကဲ့ခင်ဗျာအရှိတတမ်းမှာဆိုတော့ကျွန်တော်တို့မြင်လာကတော့စိန်ခေါ်မှုအနေနဲ့ဆိုရင်တော့ဒီမိုကရေစီရည်ကြီးမှုကိုပေါ်ဆောင်ပို့ရမှာအဓိကစိန်ခေါ်မှုဖြစ်နေတယ်ဆိုတော့ဒီမိုကရေစီရည်ကြီးမှုကဘာလို့ကျွန်တော်အဓိကဆိုလို့ရှင်လဲဆိုတော့အချက်နဲ့ချက်ပါတစ်ခုကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဖြစ်ပါတယ်နောက်တစ်ခုကတော့ရက်သားအခန်းကဏ္ဍဖြစ်ပါတယ်ဆိုတော့ဒီနှစ်ခုလုံးကလည်းပဲဆက်ဆက်နေပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုရဲဆိုရှယ်မီဒီယာမှာဖြစ်စေဘလော့ဂ်တွေဝက်ဆိုက်တွေမှာဖြစ်စေမြေပြင်မှာဖြစ်စေကိုယုံကြည်တာတွေကိုဟိုပြောနိုင်ဖို့ဆိုနိုင်ဖို့ဝေဖန်ထုတ်ပြနိုင်ဖို့ဒီအခါမှာကိုမကြိုက်ရင်မကြိုက်တဲ့အကြောင်းကိုပြောနိုင်ဖို့စားရဲအကြောင်းအရာတွေမှာကဟိုနိုင်ငံသားတွေပြည်သူတွေနေနဲ့အခက်အခဲတွေအများကြီးရှိနေတယ်ပေါ့နော်။နံပါတ်၁ကတော့ဘာဖြစ်မလဲဆိုရင်တော့ဒီမတရားတဲ့ဥပဒေတွေရှိနေခြင်းကပြည်သူတွေအတွက်ကိုဆက်ဆံစားရှိလို့ခေါ်တဲ့ဘုရားကကိုဟိုနှုတ်ပိတ်လိုက်မှုကိုဖြစ်စေရပေါ့နော်။ဆိုတော့ချောက်ချောက်ကားကြီးလိုမျိုးနာမည်ကြီးဥပဒေတွေရှိနေတယ်။နိုင်ငံတော်လိုမျိုးဥပဒေတွေရှိခဲ့တယ်။အကြမ်းဖက်မှုဥပဒေတွေရှိခဲ့တယ်။မတရားတဲ့ဆက်သွယ်မှုဥပဒေတွေရှိခဲ့တယ်။အဲဒီအခါမှာဒါမှမဟုတ်ပြည်သူတွေရဲ့တပ်ဖြတ်သူတွေကနေပြီးတော့မှနိုင်ငံရေးနဲ့ပတ်သက်လို့အကြောင်းအရာတစ်ခုကိုပြောဆိုမယ်ဆိုလို့ရှိရင်ဟုတ်ကဲ့ငါ66စာကြီးနဲ့တရားစွဲခံရမလားလို့ငါကတော့ဟိုဘယ်ဥပဒေနဲ့တရားစွဲခံရမှာလဲလို့ဆိုတော့ကိုပြည်သူတွေကအစောက်တရားနဲ့ခံစားနေရပြီးတော့မှဆက်ဆံလာချင်းဖြစ်နေရပေါ့နော်ဆိုတော့သတင်းမီဒီယာတွေမှာဆိုလို့ရှိရင်လည်းပဲသတင်းလက်ပုံမရှိခင်မှာအချင်းချင်းကိုစဉ်းစားနေရတဲ့အနေအထားဖြစ်နေတယ်ပြီးတဲ့အခါမှာတာဝန်ယူထားတဲ့အစိုးရတွေတို့တက်မတော်တွေစတဲ့အာဏာပါဝါပြုတ်ရေးပိုင်းမှာ decision ထမဲ့နိုင်စမ်းမှာရှိနေတဲ့သူတွေအကြောင်းရေးလို့ရှိရင်တော့မှပုံုံတိထားတဲ့အနေအထားဖြစ်နေတယ်ဒါကြောင့်မလို့ဒီကျွန်တော်တို့အကြောက်တရားရောဆက်ဆံတာရှိဆိုရဲအရာရောဒီနှစ်ခုလုံးကပေါ့နော်ပြန်မူလာပြီးတော့မှလူ့စာတစ်ခုပြောဆိုခွင့်ဒီစရိုက်ဒီမိုကရေစီရင်ကျေးမှုကိုအကောင့်တွေပေါ်ပူရမှာခက်ခဲဖြစ်နေမှာတွေ့ရတယ်အဲ့ဒီကမှကျွန်တော်တို့ကနေပြီးတော့မှဒီမတရားရဲ့ဥပဒေတွေနဲ့ထောင်နဲ့နှစ်ပေါင်းများစွာချနေတာတွေကလည်းဟိုတက်သေးပဲအခုဆိုလို့ရှိရင်ဒီရခိုင်မှာဖြစ်နေပြီးတဲ့စစ်ကိုဆန့်ကျင်တာတို့ပြီးတဲ့အခါမှာအင်တာနက်ပြန်ဖွင့်ပေးဖို့လို့တောင်းဆိုတဲ့ဒီကျောင်းသားတွေပေါ့နော်ဘက်ကတကျောင်းသားတွေကအခုဆိုရင်ထောင်နဲ့ခုနှစ်နှစ်ကျော်ချခံထားရတယ်ဆိုတာတော့လုံကျူးရဲ့ကိစ္စတည်းရပဲဒီဒီမိုကရေစီရင်ကျေးမှုကတော့ဒီကျွန်တော်ချိုးဖောက်ခံနေရတယ်ကျွန်တော်တို့ကရှေ့ကိုတည့်တည့်မစွားဘူးလို့မြင်ရတာပေါ့နော်ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့ဒီခုဒီအရသာအစိုးရလက်ထက်မှာအဓိကအများဆုံးပေါ့နော်ဒီတရားစွဲဆိုအမှုဖွင့်ခံရတဲ့ပုံမှန်တွေကဘယ်လိုပုံမှန်တွေဖြစ်တယ်လဲနောက်ပြီးတော့ဒီအတရားစွဲဆိုအမှုဖွင့်ခံရတဲ့ဒီပုံကိုယ်တွေပေါ့နော်အဲ့ဒါတွေကတက်ကြွလှုပ်ရှားသူတွေပါမယ်သတင်းမီဒီယာသမားတွေပါမယ်ဆိုတော့အဲ့ဒီအခြေအနေတွေရောနည်းနည်းလေးရှင်းပြပေးပါရှင်
တရားဆွဲဆိုအသုံးပြုကြတဲ့ပုံမှားတွေကတော့ဒီစက်တွေဥပဒေပုံမှား66ကားချစ်ဖြစ်တော့သိရတယ်စက်တွေဥပဒေပုံမှားပြင်တော့ဒီမင်းစုစီဥပဒေကိုအသုံးပြုပြီးတော့မှဒီစီတန်းလက်လက်မှုတွေကိုပိတ်ပင်လာရတွေ့ရတယ်ပြည်ရဲ့ခံမလို့နိုင်လုံးလုံးဥပဒေတို့ပြည်ရဲ့ခံမှာနာမည်ကြီးဖြစ်တဲ့ဒီရာစက်ကြီးပုံမှား905ကားချစ်ခါကွေးတွေကတော့နောက်မှလိုက်လာတဲ့ဥပဒေအများဆုံးဥပဒေဖြစ်တော့ကျွန်တော်တို့ကတွေ့ရပါတယ်ပေါ့နော်ဆိုတော့အဲ့ဒီကဘာမှကျွန်တော်တို့ကဟိုအရှင်ဖြစ်တော့ကဒီထောင်းတဲ့တစ်သက်တစ်ချောင်းတိချလေးရှိတဲ့အစိုးရတွေတောင်းလေးရှိတဲ့ကျွန်တော်တစ္ဆာဖောက်ပြပုံကံမှုလိုဟာမျိုးနဲ့ဆက်သုံးတာတွေ့ရတယ်။ပုံမှန်တရား24ကားကြီးပေါ့။ရခိုင်ကဒေါက်တာအေးမောင်နဲ့စာရေးဆရာခွေးမောင်တို့ဆိုရင်ဒီဥပဒေနဲ့ပဲဟိုထောင်တဲ့26ဆန်ထားဒါကိုတွေ့ရတယ်။ဥပဒေအကြောင်းပြောရင်တော့ဒီလက်ရှိအစိုးရလက်ထက်မှာလွတ်လပ်စွာတော့ပေါ်ဆက်ခွင့်ကိုထုတ်ဖောက်တဲ့အခြားသောဥပဒေနဲ့ထပ်ပေါ်ပေါက်လာတာတွေ့ရတယ်။ဥပမာဆိုရင်တော့နိုင်ငံလုံးဥပဒေမျိုးပေါ်ပေါက်ခဲ့တယ်။ဒီရဲ့အခါမှာလည်း National Archive Law ဆိုတဲ့ဥပဒေကလည်းပဲလွတ်လပ်စွာတော့ပေါ်ဆက်ခွင့်ကိုထုတ်ဖောက်တာတွေ့ရတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့အများဆုံးတရားစွဲဆိုခံကြရတာကတော့ဟိုအများကြီးသူဖြစ်ပါလေပြီးတဲ့အခါမှာတော့ဒီကျွန်တော်တို့ကတက်ကြလုံရှားသူနဲ့ဒရေးမီဒီယာသမားတွေနောက်ထပ်ပေါ့နော်ဟိုအများဆုံးတရားစွဲဆိုခံကြရတာဟို ပြရပါတယ်ပြီးတဲ့အခါမှာနိုင်ငံပါတီကိုအနေနဲ့ပဲတရားစွပ်စွပ်ခံရတယ်ပြီးတဲ့အခါမှာဖာသားကြီးဆိုင်ရာပုဂ္ဂိုလ်ကြီးပေါ့ပြီးတဲ့အခါမှာလည်းဒီတိုင်းသာလက်နက်ကိုင်အဖွဲ့ဝင်တွေတရားစွပ်စွပ်ခံရလို့ဆိုရတယ်သူတို့ဒီကြားပေါ်တော့ဖြစ်တော်ကိုယ်စားလှယ်ကိုယ်တိုင်လည်းပဲလောလောဆောဆောပြောဆိုခွင့်ကိုစန့်ကျင်ပြီးတော့မှတရားစွပ်စွပ်ခံရအောင်ပြရတယ်ဖြစ်တော်ကိုယ်စားလှယ်တရားစွပ်စွပ်ခံရတဲ့အမှုတွေထဲမှာဆိုလို့ရှိရင်သူတို့ရဲ့ပါတီကလည်းသူတို့ပြန်တရားစွပ်စွပ်ခံရတယ်လေတွေ့ရပါလိမ့်ကြသူတို့ဘာလို့ကျွန်တော်တို့ကဒီတရားစွပ်စွပ်ခံရမှု939မှုရှိပြီးတော့လူပုဂ္ဂိုလ်ပေါင်း1052ဦးတရားစွပ်စွပ်ခံရတာကိုတွေ့ရပါလိမ့်ကြ
ဟုတ်ကဲ့အဲ့တော့အခုဒီတရားစွပ်စွပ်မှုတွေဒီခုနကပြောတဲ့ဒီရင်ဆိုင်နေရတဲ့အနေအထားတွေကဘယ်လိုပုံကိုဖွဲ့စည်းတွေကနေအဓိကထားပြီးတော့တရားစွပ်စွပ်တာတွေဆောင်ရွက်တာတွေကိုတွေ့ရှိရပါလိမ့်ရှင့်အများစုပေါ့နော
်ကျွန်တော်တို့အများဆုံးတရားစွပ်စွပ်မှုတွေ့ရတာကတော့အစိုးရအဖွဲ့တွေ့ရပါတယ်ဆိုတော့အစိုးရအဖွဲ့ပြီးလို့ရှင်တော့ဒီတက်မတော်ကနေပြီးတော့မှလည်းတရားစွပ်စွပ်တာတွေကိုတွေ့ရပါတယ်ပြီးတဲ့အခါမှာတော့ဒီကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေကလည်းပဲတရားစွပ်စွပ်တာတွေ့ရပါတယ်ဒီ3ခုကတော့အများဆုံး3ခုလို့ပြောလို့ရပါတယ်ခင်ဗျာနိုင်ငံတော် institution တွေဖြစ်တဲ့သူတို့တွေကလည်းတရားစွပ်စွပ်တာတွေ့ရတယ်အဲ့တော့အစိုးရအဖွဲ့တွေကနေပြီးတော့မှတရားစွပ်စွပ်ရဲ့အခါမှာပုံစံအမျိုးမျိုးတွေ့ရတယ်ပေါ့နော်။ဒါအချို့ကကြတော့အစိုးရအဖွဲ့ကိုတိုက်ရိုက်ဝေဖန်ထုတ်ပြရတဲ့သူတွေကိုဟိုအစိုးရအဖွဲ့ဝင်များတိုက်ရိုက်ဆွဲတာ။ဒါမှမဟုတ်လို့ရှိရင်လည်းပဲဒီနိုင်ငံတော်တိုင်းမင်းရဲ့ပုဂ္ဂိုလ်မျိုး၊ဒေါက်တာစုကြည်လိုမျိုးပုဂ္ဂိုလ်မျိုးကိုဝေဖန်လို့ဆိုပြီးတော့မှအစိုးရဝန်ထမ်းတွေကနေပြီးတော့မှတရားဝင်တရားစွပ်ရမျိုးတွေဒီလိုကိစ္စတွေလည်းတွေ့ရပါတယ်ခင်ဗျ။ဒီကဆောင်မှာတက်ကနေပြီးတော့လည်းစစ်တက်ကနေပြီးတော့လည်းတရားစွပ်စွပ်မှုလုပ်ခဲ့တာကိုတွေ့ရတယ်ဆိုတော့အဲ့ဒီမှာအထူးခြားတာကပေါ့နော်စစ်တပ်ကိုဒီဝေဖန်မှုတွေနဲ့ပတ်သက်ပြီးတော့မှရတက်ဖွဲ့ကနေပြီးတော့ပေါ့နော်ကိုစားတရားစစ်ဆိုပြီးတဲ့ကိစ္စတွေလည်းတွေ့ရတယ်။ပြီးတဲ့အခါမှာစစ်တော်ကိုစလဲတွေကတရားစစ်ဆိုတဲ့အမှုတွေနဲ့အတော်များလေးဆိုကျွန်တော်တို့ကပြောလို့ရပါတယ်။အထူးသဖြင့်တော့ဒီစစ်တော်ကိုစလဲတွေကအတိတ်ဆက်မှုဥပဒေတွေတုံးပြီးတော့ဒီအကြတာပြည်သူတွေကိုတိုင်းရင်တရားစစ်ဆိုခဲ့တာတွေ့ရပါတယ်ဗျ။
အဲ့တော့ခုဒီသက်တမ်း၄နှစ်ထဲမှာတော်တော်လေးဟိုမှာဒီလိုအနေထားတွေရင်ဆိုင်ခဲ့ရတယ်၊ကြုံတွေ့ခဲ့ရတယ်ဆိုတဲ့ကကြတော့ပြီးခဲ့တဲ့ဒီ2020ပြည်နှစ်ရွေးကောက်ပွဲမှာပြည်သူအများကနေပြီးတော့တခဲနဲ့ပေါ့နော်လက်ရှိအစိုးရ NND ကိုပဲပြန်ပြီးတော့မှမဲပေးရွေးချယ်ခဲ့တဲ့အတွက်ကြောင့်မို့လို့ပြီးခဲ့တဲ့သက်တမ်းမှာကြုံခဲ့ရတဲ့အနေထားတွေအခြေအနေတွေဒါကိုရဲဝဲဖြောင်းလို့အတန်အဖွဲ့လိုမျိုးတင်ပြခဲ့ရတာရှိတယ်ရက်ဖက်ခွဲစည်းတွေဘက်ကလည်းအများကြီးပဲထောက်ပြခဲ့ရတာရှိတယ်ဒါရေးပေါ်မှာမူတည်ပြီးတော့ရှေ့ဆက်ပြီးတော့ဘာတွေလုပ်တင်တယ်လို့အကြံပေးချင်တာတောင်းဆိုချင်တာတိုက်ကျနာရှိပါလေရှင
်အဲ့မှာကျွန်တော်တို့ကတော့အရင်ဆုံးပေါ့နော်လေးနဲ့ပြောချင်တာကတော့အရေးကြီးဆုံးလုပ်ငန်းတည်ရှိနေတဲ့နိုင်ငံအကျဉ်းသားတွေကိုဆက်ပေးဖို့အရေးကြီးပါတယ်ခုဆိုလို့ရှိရင်နိုင်ငံအကျဉ်းသားပေါင်းကြာနေချီပြီးတော့မှချောင်းအတီးပြီးတဲ့မှာရှိကြတယ်ဒီတချို့တွေကကျတော့တရားရုံးကနေအမိန့်မချသေးပဲနဲ့တရားရုံးကနေအမိန့်ထောက်ဖို့တဲ့ဒီစောင့်စားနေတဲ့ဟိုဟာဒီအချုပ်စက်ဆန်ထားရတဲ့သူတွေလည်းအများကြီးရှိနေစားရဒီနိုင်ငံအကျဉ်းသားတွေအားလုံးကိုလုံလင်းချမ်းသာကိုပေးပြီးတော့မှချက်ချင်းလုပ်ပေးဖို့အရေးကြီးတယ်တရားစစ်ဆိုတာလည်းဥပဒေကြီးအနေဆုံးကျော်သိမ်းပေးဖို့အရေးကြီးပါတယ်ခင်ဗျာဆိုတော့အဲ့ဒါကတော့အစိုးရအနေနဲ့ဒါ first step ဆိုရဒီကျွန်တော်တို့ပထမဆုံးအဆင့်အနေနဲ့မဖြစ်မနေလောက်ဖို့အတွက်ကြိုက်တော့ပါတယ်နောက်ဒုတိယအဆင့်အနေနဲ့ကခုနပြောတဲ့ဒီကျွန်တော်ဖြတ်သိမ်းရမယ့်ပြင်ဆင်ရမယ့်ဥပဒေတွေကိုဖြတ်သိမ်းပြင်ဆင်တာပြီးတဲ့အခါမှာပြည်သူရားပိုင်ခွင့်လွတ်လပ်ခွင့်လွတ်လပ်စွာတော့ဖို့ဆုပ်ခွင့်တွေကိုအမှန်တကယ်မြင့်တင်မဲ့ဥပဒေရန်တရားတွေမူဝါဒတွေပေါ်ထောင်မှုကိုလည်းလောက်ဖို့လည်းကျွန်တော်စိုက်တော့ပါတယ်ပေါ့နော်ဆိုတော့အဲ့ဒီမလောက်ဘူးဆိုရင်တော့ဒီကျွန်တော်တို့ကဒီတိုင်းကဒီတိုင်းဖြစ်နေမှာပါပဲဒီဟိုနိုင်ငံကတော့ဒီအပြက်ပြက်နဲ့နှကောင်းသူတစ်ဆက်ဖြစ်လို့ပါဒီကျွန်တော်တို့က21ရာစုမှာဆိုလို့ရှိရင်လူခွင့်ချုပ်ဖောက်လို့ရနိုင်ငံတည်းရဖြစ်နေပဲဆက်ချင်နေအောင်ပါပေါ့နော
်ဟုတ်ကဲ့အဲ့တော့အခုဆွေးနွေးခဲ့တာကတော့ဒီအစိုးရတာဝန်ရှိတဲ့ဒီအုပ်ချုပ်တဲ့ရန်နေရာလွှတ်တော်ပိုင်းနဲ့ပတ်သက်ပြီးပြင်ဆင်ရမယ့်ဟာပေါ့အဲ့တော့အထူးသဖြင့်ဒီပြည်သူလူထုဘက်ကဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးဒါကိုယ့်ရဲ့ရပိုင်ခွင့်အခွင့်အရေးရှိတယ်ဆိုတဲ့အနေအထားကိုဒါတွေကိုကြည်ကြဲပြတ်ပြတ်နဲ့သိလာအောင်နောက်ပြီးတော့ဒီလူထုမှလည်းဒါတွေကတကယ်ပဲကိုယ့်ရဲ့ငွေမူလရပိုင်ခွင့်ဆိုတဲ့အနေအထားကိုသိသာလာအောင်ပေါ့နော်ဒီအရက်ဖတ်အဖွဲ့ကြီးတွေပါဝင်ဒီအစိုးရတာဝန်ရှိတဲ့သူတွေရောဒီတခြားလှုပ်ရှားသူတွေဘက်ကရောမလုပ်ပေးနိုင်တာရှိနေနောက်လူထုကိုရောဗာများသတင်းစကားပါကျင်တာရှိနေရှင
်ဒီခါမှာအရက်ဖတ်အဖွဲ့ကြီးတွေလည်းလက်ခွန်ခံလည်းအရေးကြီးပါတယ်ဆိုတော့အစိုးရအဖွဲ့အနေနဲ့အရင်ဆုံးဒီကပ်အဖွဲ့စည်းတွေအပေါ်မှာထားတဲ့ဒီသဘောထားပေါ့နော်ဒီအနှုတ်လက္ခဏာဆောင်တဲ့သဘောထားတွေကိုလည်းထပ်ဖြတ်ဖို့တော့အရေးကြီးပါတယ်။အုတ်ချင်ကြီးတွေမှာလည်းပဲရက်ဖက်အဖွဲ့စည်းတွေကနေပြီးတော့မှအခမ်းအနားတွေလုပ်တဲ့အခါမှာနီလိုက်မျိုးစုံနဲ့တားဆီးတာတွေခုနပြူတာတွေတွေ့ရတယ်။ဥပမာဆိုကျွန်တော်တို့ကဒီကိုဗစ်ကာလမှာတားဆီးခဲ့တာရှိတယ်ပေါ့နော်။ Okay ကိုဗစ်ကာလမှာတားဆီးခဲ့တာတွေဟို solution လည်းပဲအစိုးရအဖွဲ့ဘက်ကနေပြီးတော့မှဒါကိုဗစ်ကြောင့်ဆိုပြီးအကြောင်းပြလို့ကြပြီးဒီပုံမှန်ကျွန်တော်တို့ကတကယ်ကြီးတဲ့အခါမှာတော့ဒီရက်ဖက်အဖွဲ့စည်းတွေကဒီကျွန်တော်တို့ကကိုဗစ်နဲ့ဒီဟိုလူလူထိတွေ့မှုနဲ့မဆိုင်မနဲ့ဒီအခြားသောပုံစံနဲ့လုပ်တဲ့ဟာတွေကအမျိုးမျိုးတားဆီးခဲ့တာတွေတွေ့ရတယ်။ကိုဗစ်မဖြစ်ခင်တုန်းကဆိုလို့ရှိရင်လည်းပဲအထူးသဖြင့်တော့ပြည်နယ်တွေမှာပေါ့။ပြည်နယ်တွေကနေပြီးတော့မှဒီပြည်နယ်မှာရှိနေတဲ့ပြည်နယ်အခြေစိုက်ရပ်ဖက်ဖွဲ့စည်းတွေကနေပြီးတော့မှသတင်းစာရှင်းလင်းပွဲလုပ်ပြီးလောက်တာတို့စတဲ့ဒီကျွန်တော်တို့ကနေတော့ campaign လုပ်တာတို့မှဆိုအမြဲတားဆီးခဲ့တာတွေတွေ့ရတယ်ပေါ့နော်။ဒီကျွန်တော်တို့တိကျနာရတော့ဒီမြန်မာတိုင်းနိုင်ငံလုံးမှာအတားဆီးခံရဆုံးဆိုလို့ရှိရင်ပြည်နယ်ကတော့ကရနီပြည်နယ်ကတော့ရာပြည်နယ်ပေါ့နော်။ထုံးလေးတူစွာပဲအချင်းပြည်နယ်ရခိုင်ပြည်နယ်ဒီလက်ခံမှာရှမ်းပြည်နယ်ကရှမ်းပြည်နယ်အခြေစိုက်တဲ့ရပ်ဖက်ဖွဲ့စည်းတီကလည်းပဲဒါဒီလိုပြဿနာကြီးကြုံခဲ့ရတယ်ပေါ့နော်ဆိုတော့ရပ်ဖက်ဖွဲ့စည်းရဲ့ရပ်ဖက်ဟောင်း ချက်နိုင်ခြင်းကိုအတိမတ်ပြုပေးဖို့အစိုးရအနေနဲ့လိုရဲအဲ့ဒါမှပဲခုနပြောတဲ့ဒီရတအဖွဲ့စည်းတွေကနေပြီးတော့မှတကယ်အစီအစဉ်တွေနဲ့ဒီကျွန်တော်တို့ကအချင်းချင်းဆက်တာကြီးအသိပညာဖြန့်ဝေတာကြီးအဲလူ့ရဲ့အကြံကိုရယူတာကြီးစားရလုပ်ငန်းစဉ်ကိုကောင်းကောင်းလည်းပန်းနိုင်မှာဖြစ်တယ်ပေါ့နော်ဒီလူတွေအနေနဲ့အများကြီးသူအနေနဲ့ကလည်းပဲပေါ့နော်အလန်းနဲ့များကျွန်တော်တို့ကဆက်ဆံလာရှိလို့ခေါ်တဲ့ကိုပြက်ကိုပိတ်တဲ့လုပ်ရက်တွေရှိမယ်ကျွန်တော်တို့ရဲ့ရှိမှာအများကြီးထုဖောက်မှုတွေနေထားတဲ့ခါမှာကျွန်တော်တို့အနေနဲ့ကြောက်ရွံ့မှုတွေရှိနေတယ်ပြည်ထောင်ကြလည်းပဲကျွန်တော်တို့တကယ့်ဒီမိုကရေစီအကူပြောင်းဒီမိုကရေစီရှင်ကျင်းမှုကိုပေါ်ဆောင်ရတဲ့အခါမှာကျွန်တော်တို့အားလုံးကပေါ့နော်အနာဂတ်မှာကျွန်တော်တို့ရလာမယ့်လေးအောင်ဖြစ်တဲ့လွတ်လပ်ခွင့်တို့ဒီမိုကရေစီတို့တကယ့်ကျွန်တော်တို့ပြည်ဝတဲ့လူခွင့်တို့စတဲ့အနာဂတ်မှာရလာမယ့်လေးအောင်တို့ကျွန်တော်တို့ကချုပ်ငင်ပြီးတော့ပေါ့နော်အများကြီးသူအနေနဲ့ကတော့ဒီမှာပြီးဆုံးတဲ့တိုက်ပွဲကိုကျွန်တော်ဆက်ဝင်ရအောင်မယ်လက်လက်ခွင့်တွေအတွက်ဆက်ပြီးတော့ရက်တင်နေရအောင်မယ်ဆက်ရောင်းကန်နေရအောင်မယ်လို့ကျွန်တော်တို့မြင်တယ်2015မှာလူတို့ကနေပြီးတော့မှတင်လိုက်တဲ့ NLD နိုင်ပြီးတော့အကြောင်းလဲတွေဖြစ်တယ်ဒီ2020မှာလည်းပဲလူတို့ကနေပြီးတော့မှဒီလူတို့ကြိုက်တဲ့ပါတီတွေကိုမဲပေးလိုက်တယ်ဆိုတာကျွန်တော်တို့ကဒီမိုကရေစီလုံးလုံးပြောင်းသွားတာမဟုတ်သေးဘူးလက်လက်ခွင့်တွေလုံးလုံးရသွားသေးတာမဟုတ်ဘူးကျွန်တော်တို့မင်းရသေးတဲ့လက်လက်ခွင့်တွေအတွက်ကျွန်တော်တို့ကဆက်ပြီးတော့မှရင်ဆိုင်တိုက်ပွဲဝင်နေရအောင်မယ်လို့ကျွန်တော်ပြောချင်ပါတယ်ဗျ
ဟုတ်ကဲ့ကိုရွေးပြောအောင်ခုဒီ2020ကလည်းဒီရပိုင်းတွင်းမှာပဲတင်ဟောင်းကအကုန်တော့မယ်ပေါ့နော်2021နှစ်တစ်ကိုကူးပြောင်းတော့မယ်ဆိုတော့ဒီဧပြီလပေါ့နော်ဒီမတ်လ31ရက်နေ့နောက်ပိုင်းနဲ့ဒီဧပြီလမှာဆိုလို့ရှိရင်ဒီနောက်ထပ်အုပ်ချုပ်မှုဆက်ပြီးတော့မှတက်တန်းအစ်စ်တစ်ခုသွားတော့မယ်ဆိုတော့ဒီကကမြန်မာနိုင်ငံအတွက်ကောမြန်မာနိုင်ငံကပြည်သူပြည်သားတွေအတွက်ကောဒီအထူးသဖြင့်အတိုင်းပြည်ကိုအုပ်ချုပ်မဲ့အစိုးရတွေအတွက်ကောဒီနှစ်တစ်မှာပေါ့နော်ဒီအတန်ရဲ့ကိုစားပေါ့နော်တောင်းဆိုချင်တာဆုတောင်းပေးချင်တာပါများရှိမလဲလို့ဟုတ
်ဒီမိုကရေစီရင်ကျင်းမှုကိုပေါ်ဆောင်နိုင်တဲ့ဒီဆောင်းနိုင်တဲ့အလုပ်ဖွဲ့စည်းတည်းကျွန်တော်တို့အားလုံးဝိုင်းပြီးတော့မှအတူတူကဖော်ဆောင်ရအောင်ပါလို့ကျွန်တော်တန်ချချင်ပါတယ်ဒီတဲ့ခါမှာနှစ်တင်မှလည်းပဲပေါ့နော်ဒီကျွန်တော်တို့နှစ်ဟောင်းမှရှိခဲ့တဲ့ဒီကျွန်တော်တို့ကအညစ်အကြေးတွေအထူးသဖြင့်တော့ကျွန်တော်တို့ကဒီစိတ်ရှုပ်ရမှုတွေဒီစိတ်ပြန်ပန်းရမှုတွေဒီကျွန်တော်တို့ကဒီနိုင်ငံကြီးအခြေအနေနဲ့ပတ်သက်ပြီးတော့မှမပျော်ရှင်ရမှုတွေကိုထားခဲ့ပြီးတော့မှကျွန်တော်တို့ဒီနှစ်တင်မှပေါ့နော်တကယ်လို့မှကျွန်တော်တို့စိတ်တင်တဲ့ရေးဆိုင်တိုက်ပွဲဝင်ရချားအောင်ပါလို့ကျွန်တော်ပြောချင်ပါတယ်ဒီတဲ့ခါမှလည်းပဲကျွန်တော်ဒီအစိုးရအဖွဲ့တွေလွှတ်တော်တွေပြီးရခမှာတက်မတော်စားတဲ့အာဏာပါဝါရှိတဲ့သူတွေကိုလည်းစိတ်တည်တည်လင်းလင်းနဲ့ကျွန်တော်တို့ကနိုင်ငံရေးတဘောတာဖြစ်စဉ်စဉ်နဲ့ပြည်သူတွေရဲ့အခွင့်အရေးနဲ့ပြည်သူတွေရဲ့လွတ်လပ်ခွင့်ကိုပြီးနိုင်ပါစေလို့ဆုမွန်ကောင်းတောင်းပေးချင်ပါတယ်ဗ
ျမင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာကိုဗစ်ကိုအောင်မြင်နေသလားကိုဗစ်ကပဲအောင်ပွဲခံနေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဒီကနေ့ဒီဇင်ဘာ19ရက်နေ့ကကိုဗစ် -19 နဲ့ပတ်သက်ပြီး Happy and Happy Life in the New Normal လို့နာမည်ပေးထားတဲ့အစီအစဉ်တစ်ခုလုပ်ပါတယ်အဲ့ဒီစီဝေးမှာကျမရဲ့ဝန်ကြီးဒေါက်တာမြင့်ထွေးကကိုဗစ် -19 ဟာရာသီတုတ်ကွေးလိုပဲလပေါင်းများစွာတည်ရှိနေမယ်ဒီအတွက်ပညာရေးလူမှုရေးစီးပွားရေးအားကစားကဏ္ဍတာဝန်ရှိသူတွေအနေနဲ့ကြိုတင်တွက်ဆပြင်ဆင်ဆောင်ရွက်ထားကြရမယ်ကိုဗစ် -19 ဖြစ်ပွားမှုနဲ့အတူပုံမှန်လုပ်ငန်းတွေအချိန်အဟုန်မပြတ်လုပ်ကိုင်နေကြဖို့လိုအပ်တယ်အဲ့လိုမလုပ်နိုင်ရင်နိုင်ငံဖွံ့ဖြိုးမှုနောက်ကျနိုင်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ဒီပြောဆိုချက်ဟာအစိုးရရဲ့အရင်ရှိပြီးသားမူဝါဒဖြစ်တဲ့ကိုဗစ် -19 ကိုအတိုင်းအတာတစ်ခုထိထိန်းချုပ်နိုင်အောင်ကြိုးစားမယ်။အဲ့လိုထိန်းချုပ်နိုင်တော့မှရပ်တန့်ထားတဲ့လုပ်ငန်းတွေပြန်စမယ်ဆိုတာကိုပြောင်းလဲလိုက်တဲ့သဘောလဲဖြစ်နိုင်ပါတယ်။သူပြောတဲ့အချိန်တုန်းကမြန်မာနိုင်ငံမှာနေ့စဉ်ကိုဗစ်ကူးစက်မှုနှုန်းအယောက်တစ်ထောင်အောက်ကိုမကျသေးပါဘူး။အခုရေတပတ်ထဲမှာတော့တနေ့ကူးစက်ခံရသူတစ်ထောင်အောက်ကျဆင်းလာနေပေမဲ့ဖမ်းမြတ်လူ900အထက်မှာရှိနေပါသေးတယ်။လက်ရှိမြန်မာနိုင်ငံဟာကိုဗစ် -19 ကပ်ရောဂါကိုကောင်းကောင်းမွန်မွန်ထိန်းချုပ်နိုင်ပါပြီလား။ဒါမှမဟုတ်ကိုဗစ်ကပဲမြန်မာနိုင်ငံကိုအနိုင်ရနေသလားဒီလိုအချိန်ဒီမှာကျန်းမာရေးဝန်ကြီးပြောသလိုရန်နာထားတဲ့ပုံမှန်လုပ်ငန်းတွေအချိန်ဟုန်မပြတ်ပြန်ဆကြဖို့စင့်ပါပြီလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့ကောင်းပါလေအဲ့ဒီပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပါ
မြန်မာမှာ COVID-19 စတွေ့တဲ့အခုနှစ်မတ်လ23ရက်နေ့ကနေဒုတိယလှိုင်းလို့ခေါ်နိုင်တဲ့ရခိုင်ပြည်နယ်မှာရောဂါကူးစက်ခံရသူစတွေ့တဲ့ဩဂုတ်လ16ရက်နေ့အထိကူးစက်ခံရသူစုစုပေါင်း385ယောက်ပဲတွေ့ရပြီးမဆိုစလောက်အရေးအတွက်လို့တောင်ပြောနိုင်ပါတယ်။ဩဂုတ်လ16ရက်နောက်ပိုင်းအခြေအနေတွေပြောင်းလဲသွားပါတယ်။ကူးစက်ခံရသူအရေးအတွက်တစ်နှစ်ကို10ခန်းရာခန်းကနေစက်တင်ဘာလ24ရက်နေ့မှာ1000ကျော်ကိုစရောက်ပါတယ်။အောက်တိုဘာလ10ရက်နေ့မှာတစ်နှစ်တည်းကူးစက်ခံရသူ2158ယောက်နဲ့စံချိန်ကျိုးခဲ့ပြီးနောက်ပိုင်းတရက်ပြန့်မြကူးစက်ခံရသူအရေးအတွက်1500အကြားရှိခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကမှ1000အောက်စပြီးကျဆင်းလာတာတွေ့ရပါတယ်။အားလုံးကိုခြုံပြီးပြောရရင်ဒုတိယလှိုင်းကာလရပ်ပေါင်း130အတွင်းမှာ တရက်ကိုပြန်မြ96ယောက်တည်ဆုံးပါတယ်။ဒါကိုကြည့်ရင်လက်ရှိအခြေအနေဟာအစိုးရအနေနဲ့ကိုဗစ်ဖြစ်ပွားမှုကိုထိထိရောက်ရောက်မထိန်းချုပ်နိုင်သေးဘူးဆိုတဲ့အဖြေထွက်ပါတယ်။အစိုးရအနေနဲ့ကိုဗစ်19ကိုဒီကနေ့အချိန်ထိမထိန်းချုပ်နိုင်ရတဲ့အကြောင်းချက်မျိုးစုံရှိနိုင်ပါတယ်။ပထမအရေးကြီးဆုံးအချက်ဟာကိုဗစ်19ရှိမရှိလိုအပ်သလောက်စစ်ဆေးမပေးနိုင်တဲ့အနေအထားပါ။
ဒီမှာအရင်ရင်းနိုင်ငံအနေနဲ့နိုင်ငံတော်များရဲ့ကိုဗစ်19ကင်တွယ်ပုံမှာရောဂါကူးစက်မှုရှိတဲ့နေရာတွေကိုအချိန်တိုပြင်းထန်ထိရောက်တဲ့လော့ဒ်ဒေါင်းချအဲ့ဒီအဝင်ဝိုင်းကလူအများကြီးကိုဗိုင်းရပ်စစ်ဆေးပေးနိုင်မှုကြိုးစားတာပါပဲ။လက်ရှိမြန်မာနိုင်ငံအခြေအနေကတော့အဲ့လိုတစ်ချိန်တည်းတစ်ပြိုင်တည်းကိုဗစ်19လုံလုံလောက်လောက်အများပြားစစ်ဆေးပေးနိုင်တဲ့အခြေအနေမရှိတာကြောင့်ပြင်းထန
စစ်ဆေးနိုင်စွာအရေးအတွက်ပါလက်ရှိအစိုးရဟာကိုဗစ် -19 ရှိမရှိတနည်းပြန်မြအခုရေ2000ကျော်ပဲစစ်ဆေးပေးနိုင်ပြီးအဲ့ဒီထဲမှာမှတီးတီးကြကြအဖြေထွက်တဲ့ဓာတ်ခွဲစစ်ဆေးမှုက20ရာခိုင်နှုန်းဝန်းကျင်ပဲရှိနေတာပါကြံ80ရာခိုင်နှုန်းဟာ negative ပြရင်မသေးကြတဲ့ကိုဗစ် -19 rapid antigen diagnostic test kit တွေနဲ့စစ်ဆေးနေတာမျိုးပါ
COVID-19 ကိုမထိန်ချုပ်နိုင်တဲ့နောက်ပြဿနာတစ်ခုကအစိုးရရဲ့စီးပွားရေးအပေါ်ငြိမ်းချမှုပါအထူးသဖြင့်ကုန်စည်စီးဆင်းမှုရပ်တန့်မသွားအောင်အဓိကလှုပ်ဆောင်တာတွေ့နိုင်ပါတယ်နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်စပြီးရောက်လာခြင်းကနေဒီကနေ့အချိန်ထိကုန်စည်စီးဆင်းမှုရပ်တန့်မသွားအောင်ကြိုးစားခဲ့ပါတယ်အချိန်နှင့်ပိုဆိုးလာတဲ့ဒုတိယလှိုင်းကာလမှာအချိန်မီပေါ်ထွက်လာတဲ့ကိုရီးယားလို့ test kit တွေသုံးပြီးကုန်ကားသမားတွေကိုစစ်ဆေးကုန်စည်စီးဆင်းမှုပုံမှန်ဖြစ်အောင်ဖွင့်ပေးထားခဲ့တာပါတကယ်လက်တွေ့မှာလဲမြန်မာနိုင်ငံမှာတစ်နှစ်တစ်နှစ်ကိုဗစ်စစ်ဆေးရဲ့အရေးအတွက်2000ကျော်မှာတိုင်းနဲ့ပြည်နယ်အနှံက checkpoint တွေမှာကုန်ကားသမားတွေကိုစစ်တဲ့အရေးအတွက်ကအများဆုံးပါဝင်နေတာတွေ့နိုင်ပါတယ်ထုံးစံအတိုင်း test kit တွေဟာယာနုံးပြေစိတ်ချရတာမျိုးမဟုတ်လေတော့အဲ့လိုကုန်စည်စီးဆင်းမှုလမ်းကြောင်းကနေလဲ virus ဟာပြန့်ပြင်းရင်းပြန့်တာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်ကိုဗစ်ဒုတိယလှိုင်းစကားစားမြန်မာနိုင်ငံမြို့နယ်တချို့လောက်မှာပဲကိုဗစ်ကူးစက်ပြန့်နှံ့မှုတွေ့နေရကနေဒီကနေ့အချိန်မှာတော့နေ့စဉ်ဇက်တိုက်ဆိုသလိုပြန့်မြမြို့ပေါင်း140ဝန်းကျင်လောက်မှာကူးစက်မှုတွေတွေ့နေရပါပြီ။ဒါဟာဗိုင်းရပ်စ်ကိုထိန်းချုပ်ဖို့ခက်ခဲမဲ့အခြေအနေလို့ယူဆနိုင်ပါတယ်။အခုလိုကိုဗစ်ကိုအစိုးရကထိန်းချုပ်လို့မရနိုင်သေးလေတော့မြန်မာဟာကမ္ဘာပေါ်မှာအခြေအနေဆိုးတဲ့နိုင်ငံတွေအထက်များပါနေသလားဆိုပြီးစိုးရိမ်စရာပါ။American ပြည်ထောင်စု John Hopkins Tech တို့ Worldometer ဖော်ပြချက်အရလက်ရှိဒီဇင်ဘာလ25ရက် Christmas နေ့အထိမြန်မာနိုင်ငံမှာ virus ကူးစက်ခံရသူ 32,000 နီးပါးနဲ့ကမ္ဘာအဆင့် 69 သေဆုံးသူ 2,500 ကျော်နဲ့ကမ္ဘာအဆင့် 56 လို့ဖော်ပြထားတာတွေ့နိုင်ပါတယ်။ဒါပေမဲ့ဒီကိန်းကဏ္ဍကအရေးအတွက်ကိုပဲဖော်ပြထားတာမို့အခြေအနေအကောင်အဆိုးအခြားနိုင်ငံတွေနဲ့နှိုင်းယှဉ်လို့မဖြစ်နိုင်ပါဘူး။နိုင်ရှင်လို့ရနိုင်တာကမြန်မာဟာလူတစ်သန်းမှာဗိုင်းရပ်စ်ကူးစက်ခံရသူ2194ယောက်နဲ့ကမ္ဘာအဆင့်134လူတစ်သန်းမှာသေဆုံးသူ46ယောက်နဲ့ကမ္ဘာအဆင့်125ဖြစ်ပါတယ်။ပြောရရင်မြန်မာဟာအိမ်နီးချင်းအာဆီယံနိုင်ငံအများစုလိုကိုဗစ်ကိုကင်တွယ်ထိန်းချုပ်နိုင်တဲ့နိုင်ငံတွေလိုမျိုးမဟုတ်ပေမယ့်ကမ္ဘာပေါ်ကကိုဗစ်တန်ဆူဆူရွရွခံရတဲ့နိုင်ငံတွေထဲမှာလည်းမပါတဲ့အခြေအနေသိမ့်မဆိုးတဲ့နိုင်ငံအဖြစ်သတ်မှတ်နိုင်ပါတယ်
။ကောင်းတာတစ်ခုကတော့ကျန်းမာရေးစောင့်ရှောက်မှုစနစ်နှိမ့်ချလွန်းတဲ့မြန်မာနိုင်ငံဟာနိုင်ငံတော်များများနီးတူကိုဗစ်ကိုကင်တွယ်ကူးစက်နိုင်စွမ်းပါဒီကနေ့ချိန်ထိမြန်မာဟာကိုဗစ်ကူးစက်ခံရသူတွေကို 98.6 ရာခိုင်နှုန်းပျောက်ကင်းအောင်ကူးစက်ပေးနိုင်ပြီးသေဆုံးနှုန်း 2.4 ရာခိုင်နှုန်းရှိပါတယ်။ဒါကိုကမ္ဘာပြန်မြသေနှုန်း 3 ရာခိုင်နှုန်းနဲ့အမေရိကန်ပြည်ထောင်စုသေနှုန်း 2.9 ရာခိုင်နှုန်းနဲ့နှိုင်းယှဉ်ကြည့်နိုင်ပါတယ်။ကိုယ်ပြည်ထောင်နဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးပြောတဲ့ပုံမှန်လုပ်ငန်းတွေပြန်မလုပ်နိုင်ရင်နိုင်ငံဖွံ့ဖြိုးမှုနောက်ကျနိုင်တယ်ဆိုတာမှန်နိုင်ပါတယ်။ဒါပေမဲ့လက်ရှိဗီတိန်တောင်အာဖရိကနဲ့နိုင်ငံတချို့မှာတွေ့လာရတဲ့ကူးစက်မြန်ဗိုင်းရပ်စ်ပြဿနာပြည်တွင်းမှာလည်းကူးစက်မှုကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်ခြင်းမရှိသေးတဲ့အပြင်အခက်မသိရင်အချိန်မရွေးထိမနိုင်သိမရဖြစ်သွားနိုင်စရာရှိနေသေးတဲ့အခြေအနေအောက်မှာပုံမှန်လုပ်ငန်းတွေအခြေအဟုန်မပြတ်လုတ်ကင်နေကြဖို့ဆိုရက် policy ဆိုင်ရာကိစ္စကိုအဖေချာပြန်ဆွေးနွေးသုံးသပ်ပြီးမှအကောင့်ထဲပို့သင့်ကြောင်းပါ
။မင်္ဂလာ Christmas အချိန်ပါရှင်။
ခုချိန်ဟာဒီဇင်ဘာလကုန်ခါနေ့မှာမကြာခင်ဆိုနှစ်ထောင်၂၀ခုနှစ်ကုန်ဆုံးတော့မှာပါအားလုံးသိကြတဲ့အတိုင်းကုန်လုံးခရက်နှစ်ထောင်၂၀ခုနှစ်ဟာနေ့တရက်အတွင်းတခါပဲကြုံရတဲ့ကာယယောဂပေးဆိုခြင်းနဲ့ကြုံရတဲ့နေ့ဖြစ်ပါတယ် ဒါပေမဲ့လူသားရဲ့စွမ်းအားနဲ့ပဲအခုတော့ဒီကာယယောဂပုဂ္ဂိုလ်တိုက်ထုံနိုင်တော့မယ့်အချိန်ရောက်နေပါပြီဒီလိုဆင်းရဲစရာဝန်ထဲစရာအချိန်တွေကြမှာချက်ချင်းမြတ်တာနဲ့မျောလင့်ချက်တွေစောင့်ကြည့်ပေးတဲ့သတင်းလေးတွေလည်းကြိုးကြားဆိုသလိုကြားခဲ့ရပါတယ်2020နှစ်ဆမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကကမ္ဘာကိုတုံ့လုပ်စေတဲ့အနေအထားရှိသေးတာကြောင့်လူတွေပျော်ပျော်ရွှင်ရွှင်ရှိခဲ့ကြတာပါ
ာ2020နှစ်စမှာပဲရေရက်အတူကလေးနဲ့ရေပြန်ကူနိုင်ခဲ့ပါတယ်။သူ့ကိုတရိတ်ဆန်ထင်းလေးစခန်းမှာစောင့်ရှောက်ထားတာဖြစ်ပြီးဘယ်ဖက်ရေရက်ကငါးဖမ်းပိုက်မှညှိပြီးတော့ပြတ်သွားတဲ့အတွက်အတော်လေးကြာအောင်မသွားနိုင်မလာနိုင်ဖြစ်ခဲ့ရပါထိုင်းနိုင်ငံကပထမဆုံးဖန်တီးပေးလိုက်တဲ့အဲ့ဒီရေရက်တူကလေးနဲ့ဂူဒီကလေးအလွယ်တကူရေပြန်ကိုနိုင်ပြီလို့ရှာပါသရိတ်ဆန်တွင်ထင်းထင်းဆောင်းဆောင်ပေးနေတဲ့သရိတ်ဆန်ဆရာဝန်တွေကပြောပါတယ်။ထိုင်းနိုင်ငံဘာကောက်မြို့ကချူလာလောင်ကွန်းတက္ကသိုလ်သုတေသနပညာရှင်တွေနဲ့ထိုင်းတဘာဝပတ်ဝန်းကျင်ရေးရာတာဝန်ရှိသူတွေကငါးဖမ်းလုပ်ငန်းတွေကြောင့်မကြာခဏဒဏ်ရာရတဲ့လက်ကလေးတွေအတွက်ရေရက်တူတွေဖန်တီးဖို့ကြိုးစားနေကြတာလည်းဖြစ်ပါတယ်
။ Wow.
နိုင်ဂျီးရီးယားနိုင်ငံသားမိုက်ကယ်ဆန်ဒီကတော့သူ့အတွက်ထူးလုပ်ပေးထားတဲ့လက်တုနဲ့2020ခုနှစ်ကိုစတင်ခဲ့ပါတယ်။ရင်းလုံးကရုပ်ရှင်တွေမှာအထူးပြုလုပ်ချက်တွေဖန်တီးပေးခဲ့တဲ့အသက်32နှစ်အရွယ်ဂျွန်အမ်မနန်ကမိုက်ကယ်ရဲ့အသားရောင်နဲ့ဆင်တူလက်တုတစ်ခုကိုဖန်တီးပေးခဲ့တာဖြစ်ပါတယ်။ခြေထုလက်တုဖန်တီးတာကိုတနန်းတက်တင်ထားတာမဟုတ်တဲ့ဂျွန်ကသူ့မိသားစုဝင်တယောက်မတော်တဆဖြစ်ပြီးတော့ရိုးကျိုးသွားပြီးနောက်ပိုင်းဒီလုပ်ငန်းကိုစိတ်ဝင်စားလာတာဖြစ်ပါတယ်။အောင်မြင်တူးတက်လာတဲ့သူ့ရဲ့ Immortal Cosmetic Art ကုမ္ပဏီဝန်ဆောင်မှုတွေကနိုင်ဂျီးရီးယားနိုင်ငံကိုအာဖရိကရဲ့အကြီးဆုံးစီးပွားရေးနိုင်ငံတစ်ခုဖြစ်လာအောင်လို့ဒစိတပိုင်းအထောက်အကူပေးနေတာလည်းဖြစ်ပါတယ်
။ဒါနဲ့ဘုံကံတွေညနေတဲ့စစ်တလင်းမှာလည်းချစ်စရာရည်တံကိုကြားရတယ်ဆိုရင်မအံ့ဩကြပါနဲ့
ဒီ
လိုအိုက်မောစီရီးယားနိုင်ငံကဆာလဝါဆိုတဲ့အသက်30နှစ်အရွယ်မိန်းကလေးရဲ့ချစ်စရာရည်တံနားထောင်မိသူတွေမနေနိုင်ပဲလိုက်ရင်မိတဲ့ဗီဒီယိုတစ်ခုကဘာကျော်သွားခဲ့ပါတယ်။စစ်ပွဲတင်နေတဲ့စီရီးယားနိုင်ငံမှာစစ်ပွဲကြောင့်ပုံသဏ္ဍာန်ညံနေတဲ့အတွက်တမီးငယ်လေးဆာလဝါမကြောက်အောင်ဖခင်ပြည်သူကဒါရီဟာလှပတဲ့မီရှူမီပန်းရဲ့ဖောက်တဲ့နဲ့သူတို့ကြောင့်ရည်ရတဲ့ကစားနေမျိုးကစားမယ်ဆိုပြီးအဖေဖြစ်တဲ့အဗ္ဒူလာမိုဟာမက်ကသင်ပေးထားတာပါ။နေစဉ်လေးကြောင်ဖိုးစစ်ဆင်နေတဲ့အတွက်ကလေးတွေစိတ်ပိုင်းဆိုင်ရာထိခိုက်နေကြတာကြောင့်သူ့သမီးကလေးအဲ့ဒီလိုမဖြစ်အောင်ခုလိုရီမောတဲ့ကစားနေကိုတည်တွင်ခဲ့တာလို့မိုဟာမက်ကပြောပါတယ်။အဲ့ဒီဗီဒီယိုအွန်လိုင်းမှာလူတွေအများကြီးကြည့်ကြလို့ကဘာကျော်သွားပြီးတိတ်မကြခင်မှာပဲဆာလဝါရိုမီတာစုကိုတူရကီအစိုးရကသူတို့နိုင်ငံမှာပြောင်းရွှေ့ခြေချဖို့ဖိတ်ကြားခဲ့ပါတယ်
။ရုရှားနိုင်ငံရှိပဲအီရူစကူးမြို့မှာရင်းနှီးရဲကတားခံရတဲ့ကောင်းမောင်းလာသူအမျိုးသမီးတယောက်ရဲ့စိုးရင်စိတ်တွေဟာနောက်ဆုံးမှာတော့အပြုံးနေဖြစ်သွားပါတယ်။ပုံမှန်လိုလိုစဉ်အတိုင်းမော်တော်ယာဉ်ဆိုင်ဆာလန်နေဆစ်ဆီပြီးတော့မှရင်းနှီးရက်ကကောင်းမောင်းလာသူအမျိုးသမီးကိုအပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့ကိုဂုဏ်ပြုရအနေနဲ့ပန်းတပွင့်လက်ဆောင်ပေးကြပါတယ်။1900ပြည့်စုံနှစ်ဒီမှာလုပ်ငန်းခွင်တွေအတွင်းအမျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့မြောက်အမေရိကနဲ့ဥရောပတစ်လျှောက်တောင်းဆိုစနားပြပွဲတွေစတင်လာကနေပြီးတော့အပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့စတင်ပေါ်ပေါက်လာတာဖြစ်ပြီးတော့အဲ့ဒီဟာရုရှားနိုင်ငံမှာထင်ရှားတဲ့အားလိုက်ရတစ်ခုလည်းဖြစ်ပါတယ်။
ပိုလန်နိုင်ငံကနာမည်ကြီးအော်ပရာဆိုတော့ဂျိုဆက်အော်လင်စကီဟာစင်ဖိုနီပြဇာတ်ရုံမှာ break dance ကတ်ကွက်တွေရုပ်တရက်ကပြခဲ့တာကြောင့်သူပရိသတ်တွေအံ့ဩမှန်းတက်ခဲ့ပါတယ်။16ရာစုနှစ်နောက်ပိုင်းမှာရေးဆက်ခဲ့တဲ့ Brock ရှေးသွာတေးတပုတ်ကို2019ခုနှစ်မှာတီးဆိုဖျော်ဖြေထားတဲ့သူ့ရဲ့ဗီဒီယိုတစ်ခုပြန့်နှံ့ခဲ့ရတာကစပြီးတော့လူသိများထင်ရှားလာတာပါ။အော်လင်စကီရဲ့ Instagram လူမှုစာမျက်နှာကိုပုံမှန်ဝင်ကြည့်သူက6000ကျော်ပါတယ်။အိုလင်စကီကလူမှုကွန်ရက်တွေကတဆင့်ကန်နဝင်တေးတချင်တွေကိုလူငယ်တွေစိတ်ဝင်စားလာအောင်ကြိုးစားနေပါတယ်လို့ပြောပါတယ
်။ကမ္ဘာတော်ကိုဗစ် -19 ကာယောဂါကူးစက်ပြန့်နှံ့နေတာကြောင့်နှစ်လသားအရွယ်သားလေးရှိတဲ့ဂျောင်ဂျန်ဂျန်ကသူ့သားလေးမကျန်းမာမှာဖြစ်မလာအောင်လို့ Baby Safety Pot လို့ခေါ်တဲ့သွားလျာပွေ့ချီတည်သွားလို့ရတဲ့လေလုံးပိတ်တက်တာငယ်လေးတစ်ခုတည်ထွင်ခဲ့ပါတယ်။ဒီတက်တာလေးတဲ့ထည့်ပြီးတော့ကလေးကိုပြင်ခေါ်သွားလို့ရှိရင်ပူးကူခါရမယ်ဘီးကကင်းမယ်လို့လည်းဂျောင်ကပြောပါတယ်။Just training online game စီကအဲ့ဒီအချိန်ရရတာလို့လည်းပြောပါရယ်လေးလုံးပိတ်ထားတဲ့ BB safety port ကိုလေးတန်းစင်းနဲ့လည်းချိတ်ဆက်ထားတာပါခလေးကိုပြင်ပလေးနဲ့ထိတွေ့စရာမလိုဘဲနဲ့အပြင်ကနေလက်ထည့်ပြီးတော့ပုတ်တက်ချော့ပြလို့ရမယ်လက်အိတ်တက်တဲ့အပေါက်လေးတစ်ခုလည်းပါပါရယ်တက်စာလေးထဲမှာကာဗွန်ဒိုင်အောက်ဆိုက်တန်းငွေတိတ်ကဲစဘလောက်ရှိလဲဆိုတာတိုင်းတာတဲ့ဆက်နဲ့လည်းချိတ်ဆက်ထားပါရယ် လေးဆက်စွာတွေလေးပေးခြင်းအဖြစ်ဒီတက်တာလေးကိုကာယောဂတစ်ခုတည်းကြောင့်မဟုတ်ပဲနဲ့လူလူညဉ့်ညံတဲ့အခါမျိုးမှာလည်းအသုံးပြုနိုင်တယ်လို့ကြောက်ကပြောပါတယ
်ခရီးယံဘာသာဝင်ရဲ့အီစတာဘာသာရေးပွဲတော်အချိန်မှာတော့ကိုဗစ်ကာယောဂကြောင့်ကန့်သတ်ချက်တွေချမှတ်ထားပေမဲ့ဂရိစ်နိုင်ငံမြောက်ပိုင်းတီဆန်လိုနစ်ကီမျိုးကမုန်ဖုတ်ဆရာတူကကြီးနူးဆရာနေလန်တမျိုးနဲ့ကျမ်းမာရေးဝန်ထမ်းတွေကိုဂုဏ်ပြုနိုင်အောင်လုပ်ကိုင်ခဲ့ပါတယ်မောင်ဆရာမာရီယိုစ်ပပါဒိုပိုလို့စ်ကသူ့မောင်တိုက်ကနေချောကလက်နဲ့လှုပ်ထားတဲ့ရုံရုပ်ကလေးတွေကိုနှာခေါင်းစည်းလေးတွေလက်အကလေးတွေဆင်ပေးထားတာပါ။နောက်ပြီးတော့ကာကွယ်ဆေးနဲ့ကိုရိုနာဗိုင်းရပ်စ်ပိုးပုံစံတွေကတော့မှုန့်ဖုတ်ရမှာတုံးတဲ့အိုင်စင်တကြားတွေနဲ့အီစတာအားလရဲ့အတွက်အထူးဖန်တီးခဲ့တာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံအလယ်ပိုင်းဂျဗာကျွန်းပေါ်ကဒေသတစ်ခုမှာတော့ကိုဗစ် -19 ရောဂါထိန်းချုပ်တဲ့အနေနဲ့လူတွေအိမ်ပြင်မထွက်အောင်လို့ကြက်တင်းထစရာလီလန်တမျိုးနဲ့လုပ်ကန်ခဲ့ပါတယ်။အင်ဒိုနီးရှားနဲ့မလေးရှားရှေးပုံမြင်လာပေါကီယွန်တစီတရဲလိုမျိုးမလွတ်မကျွတ်နိုင်တဲ့အဝတ်ဖြူပတ်လူတွေလောင်းပုံဖန်တီးပြီးတော့မျက်နှာကိုပေါင်းလာလိမ့်ထားတဲ့သူတွေကညာဘက်အပြင်ထွက်လာတဲ့သူတွေကို၆လန်းတာပါဆာကူဟာဂျူဒေသတွေကလူကြီး9000လောက်ရှိတဲ့ကပူရွာလေးကလူတွေအပြင်မထွက်ရအောင်လို့အဲ့လိုမျိုး၆လန်းခဲ့ကြတာဖြစ်ပါတယ်ဧပြီလဇန်ပိုင်းမှာစတင်ခဲ့တဲ့အဲ့ဒီလှုပ်ရှားမှုတွေလူမှုကွန်ရက်တွေကြောင့်လူသိများလာပြီးတော့လမ်းပေါ်ထွက်ပြီးတော့တရဲလာကြည့်တဲ့လူတွေပိုလို့တော့မှတိုးလာခဲ့ပါတယ်ဒါကြောင့်လည်းပဲအစီအစဉ်ပြောင်းပြီးတော့တပတ်တစ်ခါဒါမှမဟုတ်3-4ရက်တစ်ခါလောက်မှပဲရုတ်တရက်ထွက်ပြီးတော့6လန့်ခဲ့တာတွေလုပ်ပါတယ်
။ COVID-19 ကာယောဂါကာလအတွင်းအလူငွေကောက်ခံပေးခဲ့တဲ့ဗြိတိန်နိုင်ငံကအငြိမ်းစားပုံမူကြီးတော်မိုဟာဆွဲလုံးလိုက်ရဲ့တင်ကြတာတစ်ခုဖြစ်လာခဲ့ပါတယ်။နှစ်တရာပြည့်မွေးနေ့မှာဗိန့်တက်လမ်းလျှောက်တွန်းလဲအကူနဲ့သူ့အိမ်ရှိမြေကွက်လက်ထက်မှာခေါရုံခေါပြန်ရှောင်ရင်းဗြိတိန်ကျမ်းမာရေးဝန်ဆောင်မှု NHS အတွက်အလူငွေထည့်ဝင်ကြဖို့တိုက်တွန်းနှုတ်ဆော်ခဲ့ရကအမေရိကန်ဒေါ်လာတန်90အထိအလူငွေကောက်ခံနိုင်ခဲ့သူလည်းဖြစ်ပါတယ်။တူရဲဆန်ချိန်တင်ရမငွေကောက်ခံပေးနိုင်ခဲ့တဲ့သူလုံရက်ကဂင်းနစ်ကမ္ဘာဆန်ချိန်တင်သွားခဲ့တာပါစစ်မှုထမ်းဟောင်းပိုးမူကြီးမိုးရဲ့အောင်မြင်မှုကိုဂုဏ်ပြုတဲ့အနေနဲ့ပရတိန်ဘုရင်မကြီးအလစ်စဘတ်ကလည်းဇူလိုင်လမှာအထူးအခမ်းအနားတစ်ရက်နဲ့သူရဲကောင်းပွဲပေးအပ်ခြင်းမြင်ခဲ့ပါတယ
်ဂရင်းနိုင်ငံအီသင်မျိုးကဆူတီးရီးယားဆေးရုံအထူးကြက်မှတ်ကုသဆောင်မှာတက်ရောက်နေတဲ့ COVID-19 ရောဂါတွေတူစိတ်တည်လက်ပြောက်ဖြစ်သွားအောင်လို့သူ့ရဲ့အသက်64နှစ်ပြည့်မွေးနေ့ကိုဆေးရုံကျန်းမာရေးဝန်ထမ်းတွေကကျင်းပပေးခဲ့ပါတယ်ဆေးဝန်ထမ်းတွေက Happy Birthday သချင်းဆိုရင်လည်းဖျောင်းနိုင်နေထွန်းထားတဲ့ကိမုတ်တလုံးနဲ့မွေးတွေပွဲလုပ်ပေးကြတာပါ။အီသင်မျိုးကန်တူဖြစ်တဲ့အဲ့ဒီလူနာအရေးပေါ်ဌာနမှာ6ရက်တက်ခဲ့ရပါသေးတယ်။သူဆေးရုံတက်နေတဲ့12ရက်မြောက်နေ့မှာဒီမွေးနေ့ကိုကျင်းပပြီးကြတာဖြစ်ပါတယ်
။ဧပြီ29ရက်နေ့မှာကျင်းပတဲ့ PP ဆိုင်ရာကာခုံသူများနဲ့ International Dance Day မှာတော့ကာယောဂါကြောင့်လူတွေခက်ခွာနေကြရပေမဲ့လည်းဖင်လန်နိုင်ငံပိုလိုကရစ်ရိုးရာအကအဖွဲ့ကဒီကိုဗစ်စီကံလည်းမဖောက်အောင်ထိန်းထားတဲ့နေနဲ့သူတို့ကခုံနာကိုဗီဒီယိုရိုက်ပြီးတော့ပတ်ဝန်းဆင်နွှဲခဲ့ပါတယ်။ကာယောဂါကြောင့်ကမတ်ချက်တွေခြားတာချိန်မှာအွန်လိုင်းဗီဒီယိုကနေအပစင်တွေ့ဆုံပြီးတော့အကတိုက်ခရာကနေ Polka in Quarantine ဆိုတဲ့အကပွဲလုပ်ဖို့အကြံရခဲ့တာပါ။အဲ့ဒီဗီဒီယိုထဲမှာတော့နိုင်ငံနေရာအနှံ့အပြားကနေရိုးရာကချစ်တဲ့28ယောက်တို့ပတ်ဝန်းကခုံထားကြတာဖြစ်ပါတယ
်။အီတလီနိုင်ငံမှာတော့ကာယောဂါကမ်းသတ်ချက်ကြောင့်အပစင်တွေ့မိနေကြမိကလေးနဲ့နှစ်လကြာခွဲခွာခဲ့ရတဲ့အသက်90ဝန်းကျင်ဖူးဖွားရဖြစ်တဲ့ဒိုမီနီကိုဒီမာဆာနဲ့ဇနီးဖြစ်သူမာရီယန်နီတိုနီယိုကန်ဂျနီတို့မိကလေးဆစ်ဆီလီယာနဲ့ပြန်တွေ့ရတဲ့အချိန်မှာတိတ်ကိုဝမ်းသာခဲ့ကြပါတယ်။မိမလေးကအဖိုးနဲ့ဖွားကိုဝမ်းသာအားရပြည့်ဖက်ခဲ့ပါတယ်။အီတလီနိုင်ငံတစ်ဖွားလုံးမှာချမှတ်ထားတဲ့ကာယောဂါကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်တဲ့မိလာကြတော့မှအရင်ကတပတ်တစ်ခါတွေ့နေကြမိကလေးနဲ့ခုလိုမျိုးပြန်တွေ့ခွင့်ရခဲ့ကြတာလည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဘွဲ့ရအကြောင်းကိုကျောင်းသားတွေကတော့ကာယောဂါကြောင့်သူတို့ဘွဲ့ရလို့အောင်ပွဲခံတာကိုအပြည့်စီမခံခဲ့ကြပါဘူး။ကျောင်းသူကျောင်းသားတွေဘွဲ့လက်မှတ်တွေကိုကားနဲ့ဖြောင်းပေါင်းပြီးတော့လက်ခံရယူနေအောင်ကျောင်းဖက်ကအစီအစဉ်ခဲ့တာပါ။ကျောင်းသားတွေကလည်းဒိုနင်းဘွဲ့ဝဆုံနဲ့ခေါင်းဆောင်တွေဝတ်ပြီးတော့ပျော်ပျော်ရွှင်ရွှင်တက်ရောက်လက်ခံရယူခဲ့ပါတယ်။ဘွဲ့လက်မှတ်တမ်းမိတဲ့သူတွေကလည်းဖြတ်သွားတဲ့ကားတွေကိုစိတ်သက်ကြွစေတဲ့ဆိုင်မုတ်တွေထောင်းမြင်ရင်အဘိကားတွေလည်းအော်ဟစ်ပြောကြခဲ့တာပါ။ကယ်လီဖိုးနီးယား CSUSM တက္ကသိုလ်ကဥက္ကဋ္ဌအဲလန်နော့ဖီလ်ကလည်းဒီလိုနေမျိုးအမတ်တရားဖြစ်တော့အောင်လို့လာပြီးတော့ဝိုင်းလုတ်ကိုင်းသူတွေကတယောက်နဲ့တယောက်ဆက်ပြီးအကောကနေပြီးတော့စစ်ချတဲ့အင်းနဲ့ဘွဲလက်မှအချင်းမျိုးပွဲလုပ်ပေးခဲ့တာလို့ပြောပါတယ
်။ကယောဂါကန့်သတ်ချက်ကိုလူတွေလက်နာအောင်လို့ရူမီနီးယားနိုင်ငံသားတယောက်ကသူ့အကောင်းဆုံးလုပ်တတ်တဲ့အင်းနဲ့ကြိုးပမ်းခဲ့ပါတယ်။ဖနက်ချုပ်သမားဂရီဂိုရီလော့ဖ်ဟာဥရောပဖနက်ဆိုင်85ဦးရှိဖနက်တစ်မျိုးကိုတီထွင်ချုပ်ခဲ့တာပါ။ဒီဖက်တက်စီထားတဲ့လူ2ယောက်မျိုးနဲ့ချင်းဆိုင်ရက်တဲ့ခါမှာတယောက်နဲ့တယောက်9ပြီလောက်ချားနေမှာဖြစ်ပါတယ်။ရုပ်ရှင်သရုပ်ဆောင်တွေအတွက်ချုပ်ပြရတဲ့ဖက်နက်ပုံစံတမျိုးကိုအခြေခံပြီးတော့ဖန်တီးထားတဲ့သူ့ရဲ့ဥရှိဖက်နက်မှာယူသူ9ဦးထက်မနည်းရှိတယ်လို့ Love ကမိလာတွေမှာပြောပါတယ်။ဖက်နက်တရံအတွက်3ပြီပတ်လေတေချက်တစ်ခုလိုအပ်ပြီးတော့2ယောက်လောက်ချုပ်လို့ရတာဖြစ်ပါတယ်။
ပြည်ထောင်စုကအငြိမ်းစားပုံမကြီးထွန်မိုးရဲ့အောင်မြင်မှုကိုအားကျပြီးတော့ပြည်နိုင်ငံသားနောက်တယောက်ကလည်းသူ့အသက်ကယ်တင်ခဲ့တဲ့ဆေးရုံအတွက်ရောင်းမငွေရှာပေးဖို့ကြိုးပမ်းခဲ့ပါတယ်။အသက်၅နှစ်အရွယ်တိုနီဟွန်ဂယ်က2020ခုနှစ်ထဲမှာရခဲ့တဲ့သူ့ရဲ့ခြေထူးကလေးနဲ့6မိုင်ကျော်လမ်းလျှောက်ရင်းနဲ့အီဗာလီနာလန်ဒန်ကလေးဆေးရုံအတွက်ဒေါ်လာ1.24 သန်းကောက်ခံပေးနိုင်ခဲ့ပါတယ်။သူငငယ်တော့ငါမိဘရင်တွေရဲ့မတည်ယုံတမဲနှိမ့်ဆက်မှုကြောင့်သူ့ရဲ့ခြေနှောင်းစလုံးဖြတ်ခဲ့တာပါသူ့ရဲ့ခြေထုပ်ကလေးတွေကတော့ဖေဗူလာကမှရခဲ့တာလို့မွေးစားအမေပေါ်လာဟတ်ဂဲကပြောပါတယ်ရံပုံငွေရှာတဲ့အနေနဲ့အဲ့ဒီလိုလမ်းလျှောက်ရတော့ကိုတိုနီကသဘောကျနေခဲ့တာပါသူ့ရည်မှန်ချက်အတိုင်းဂျွန်လာထဲမှာ6မိုင်ကျော်လမ်းလျှောက်နိုင်ခဲ့တဲ့အတွက်တိုနီလည်းကျင်နာအားရနေပါတယ်ဆေးရုံအတွက်ရံပုံငွေစတာလင်ပေါင်500လောက်ရှာဖို့ကနဦးရည်မှန်ခဲ့ပေမဲ့လည်းမျှော်မှန်းထားတာထက်ကျော်လွန်ခဲ့တာလည်းဖြစ်ပါတယ်
ရရှိနိုင်ငံကအသက်16နှစ်အရွယ်ဘလုံးကမတယောက်သွေးပူလေးချိန်ကလုံနေလို့မူးကျိုးပစ်ခံရပြီးတော့ဆေးရုံအမြန်ပို့လိုက်ရပေမဲ့အသက်ရှင်မယ်လို့မထင်ခဲ့ကြပါဘူး။ Ivan Zabrowski ဟာမော်စကိုမြို့ဆောင်က FC Nyamia Krupa အသင်းနဲ့ဇူလိုင်လအတွင်းလေးချိန်နေချိန်မှာမူးကျိုးပစ်ခံရတာပါ။သတင်းသုံးသပ်ကြပါတော့လေးဝင်းနဲ့ပကုန်းတဝိုက်မှာမိလောင်ရအနေနဲ့ Ivan တယောက်ဘလုံးကွင်းထဲကိုပြန်ရောက်လာပါတယ်။အသင်းဝင်တွေကိုပကြခရဆူသလိုကူညီကယ်တင်တတ်တဲ့ Ivan တယောက်ဒါလို့ပြန်ပြီးတော့နလန်ထူလာချိန်မှာသူ့ကိုအကြီးအကျယ်အဖွဲ့ဝင်ဖြစ်တဲ့ဘောလုံးတင်းကလည်းစာချုပ်ချုပ်ဆိုခဲ့ပါတယ
်။ကာယောက်ကကနတ်ချက်တွေတင်းကျပ်ပြီးတော့လူတွေတီးချခွဲထားတဲ့အစီအစဉ်တွေကြောင့်ပုဂ္ဂုဆက်မှုတိတ်မရှိခဲ့တဲ့ဗီယက်နမ်နိုင်ငံမှာပရိုတင်းလေးရင်မှုတယောက်ကိုဗစ်ကြောင့်အကြီးအကျယ်နာမကျန်ဖြစ်ခဲ့ပါတယ်။အစိုးရပိုင်းဗီယက်နမ်လေကြောင်းလိုင်းလေးရင်မှုဖြစ်တဲ့စတီဖန်ကင်မရွန်တယောက်အလုပ်ဝင်ပြီး၃ရက်အကြာမှလာထက်မှဆေးရုံတင်လိုက်ရတဲ့အချိန်မှာတော့ကိုဗစ်ကြောင့်အခြေအနေဆိုးလို့နဲ့လူနာအခြေလူပိအများခဲ့တာပါ။လာနေချီဆေးရုံတက်ပြီးချိန်မှာတော့အသက်43နှစ်အရွယ်ကင်မရွန်တယောက်ဇူလိုင်လမှာဆေးရုံကဆင်းပြီးပရိတိန်ကိုပြန်သွားနိုင်ခဲ့ပါတယ်။ကင်မရွန်ရဲ့နာမကျန်းမှုနဲ့သူ့အသက်ကဲဖို့ဆေးဝန်တွေရဲ့ကြိုးပမ်းချက်တွေကိုအကျယ်တဝင့်ဖော်ပြတဲ့သတင်းတွေဟာဗီယက်နမ်နိုင်ငံမှာကာယောဂါတိုက်ဖျက်ရေးကိုအောင်မြင်စွာတိုက်ဖျက်ခဲ့တဲ့လက္ခဏာတရားလည်းဖြစ်လာခဲ့တာဖြစ်ပါတယ
်။2020ခုနှစ်ကလူများစုအတွက်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ခဲ့တယ်လို့ပဲအီတလီနိုင်ငံကအသက်96နှစ်အရွယ်ငင်းစားဂျူဆက်ပပက်တနိုကလည်းအသက်အကြီးဆုံးဘွဲ့ရကြောင်းသားတူဖြစ်လာပါတယ်။ဆစ်စလီမျိုးကနွမ်းပါတဲ့မိသားစုတစ်ခုကနေ1923ခုနှစ်မှာမွေးဖွားခဲ့တဲ့ပက်တနိုဟာစာဖတ်ရတာဝါသနာပါပေမဲ့ငငယ်တုန်းကတက္ကသိုလ်တက်ဖို့မတတ်နိုင်ခဲ့ပါဘူး။အသက်90ဝန်းကျင်ရောက်တော့မှပါလမိုတက္ကသိုလ်ကနေသမိုင်းနဲ့စိတ်ပညာဘာသာရေးဘွဲ့ယူနိုင်ခဲ့တာဖြစ်ပါတယ်။အခုချိန်မှာဘွဲ့မရရင်ဘရောမှရတော့မှမဟုတ်ဘူးလို့လည်းသူကပြောပါတယ်။၃နှစ်ကြာအပြင်းထန်လေးလာတင်ယူပြီးတော့တကဘာလုံးကတ်ယောဂါနဲ့ရင်ဆိုင်နေရတဲ့အချိန်ရောက်တော့မှအီတလီနိုင်ငံအတွင်းအသက်အကြီးဆုံးလူဖြစ်တဲ့ဘွဲတစ်ခုကိုစခုရောက်ရတာပါသူ့ရဲ့အတန်းပေါ်ရတဲ့အသက်80ကျော်ကြီးပြီမဲ့လေအတန်းထဲမှာအမြင့်ဆုံးအမှတ်ရပြီးတော့ဂုံတူးတွေနဲ့အောင်မြင်ခဲ့တာလည်းဖြစ်ပါတယ
်ဒါကတော့2020ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့ဝမ်သာကြီးနူးစရာသတင်းတချို့ပါနောက်ထပ်သတင်းကောင်းလေးတွေကိုလည်းကိုသားညုံဦးနဲ့ကျွန်မအနောက်တို့ကဆက်ပြီးတင်ဆက်အောင်ပါမို့စောင့်မျှော်အားပေးကြပါအောင်ရှင်
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ယင်းသိနိုင်ငံသားတယောက်ဟာပြီးခဲ့တဲ့အပတ်ကရေခဲပုံးထဲမှာအချိန်အကြာဆုံးနေနိုင်သူအဖြစ်ကမ္ဘာစံချိန်သစ်တင်လိုက်နိုင်ပါတယ်။ကနေဒါနိုင်ငံကအဖေတယောက်ကတော့သားဖြစ်သူပါတဲ့မွေးရပါအမှတ်ကြီးအတိုင်းသူ့ကိုယ်လုံးမှာဆေးမင်ကြောင်လိုက်ထိုးခဲ့ပါတယ်။အခုလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။
ပြည်ထောင်နိုင်ငံသားတယောက်ဟာပြီးခဲ့တဲ့သတင်းပတ်ကရေခဲပုံးထဲမှာအချိန်ကြာသုံးနေတဲ့သူအဖြစ်ကမ္ဘာစံပေးတင်လိုက်ပါတယ်။အသက်34နှစ်အရွယ်ဂျိုမင်းဖန်ဒါဒေါ်ဘေးဟာကင်ဆာရောဂါဝေဒနာခံစားနေရတဲ့ကလေးငယ်လေးအတွက်ရံပုံငွေရှာဖို့အခုလိုအပေါ်ပိုင်းအင်ဂျီဗလာနဲ့ဗောင်းမီတိုလေးပဲဝတ်ပြီးလက်ရင်းအထိရေခဲတွေထည့်ထားတဲ့ပုံးထဲမှာ2နာရီ35မိနစ်53စက္ကန့်အကြာနေထိုင်ကြခဲ့ပါတယ်။သူကပြီးခဲ့တဲ့စက်တင်ဘာလတုန်းကဩစတြေးလျနိုင်ငံသားဂျိုးဆက်စ်ကိုဘဲလ်တင်ထားတဲ့2နာရီမိနစ်30.58စက္ကန့်ကိုချိုးလိုက်နိုင်တာပါအခုလိုအေးကန်ထဲမှာဝင်ထိုင်နိုင်ဖို့အတွက်ကိုတော့တခြားနေရာတစ်ခုမှာရောက်နေရလို့စိတ်ကူးခံစားပြီးနေခဲ့ရတယ်လို့ဗန်ချန်ရိုဘေးကပြောပါတယ်လူရောက်50လောက်ဝမ်းကြည့်နေခဲ့ကြပြီးတော့အခုလိုနေနိုင်ဖို့အတွက်လည်းအေးဆက်တဲ့ရေကန်တွေအေးကန်တွေနှင်းတော်တွေထဲမှာကိုယ့်ဘာသာကိုမြုပ်နှံပြီးလေ့ကျင့်ခဲ့ရတယ်လို့ဗန်ချန်ရိုဘေးကပြောပါတယ်သူရရှိတဲ့အလူငွေကိုတော့ Water Loss မြို့မှာရှိတဲ့ Wonder Augustin Clay ပင်စာကူညီအဖွဲ့ကိုပေးအပ်လိုရမှာပ
ါကနေဒါနိုင်ငံကအဖေတယောက်ကတော့ဓာတ်ဖြစ်သူစိတ်အားငယ်နေမှာဆိုတာကြောင့်ဓာတ်ဖြစ်သူမှာပါတဲ့မွေးရပါအမှတ်ကြီးအတိုင်းသူ့ကိုယ်လုံးမှာလည်းဆေးမင်ကြောင်လိုက်ထိုးခဲ့ပါတယ်နိုင်30ကြာအနာခံပြီးတော့သူ့ရှစ်နှစ်သားကလေး Derek Jr. စိတ်အားမငယ်စေဖို့အတွက်အဖေဖြစ်သူ Derek Bruce Sr. က ပုံစံတူဆေးမင်ကြောင်ထိုးခဲ့တာပါ။ဒါဖြစ်သူရေကူးတဲ့အခါမှာအင်ဂျီမချွတ်ချင်တာကိုသတိထားမိတဲ့အတွက်အခုလိုလိုက်လုံဖြစ်ခဲ့တာဖြစ်တဲ့အကြောင်းအဘာဒါပီနဲ့အက်ဒမွန်ဒန်မြို့မှာနေထိုင်တဲ့အဖေဖြစ်သူကပြောပါရယ်။သူဆေးမင်ကြောင်ထိုးတဲ့နေရာတွေကနာကျင်မှုကိုပိုပြီးခံစားရတဲ့နေရာတွေဖြစ်တယ်လို့ဆေးမင်ကြောင်တက်တူးဆိုင်ပိုင်ရှင်တိုနီဂျစ်ဘတ်ကပြောပါရယ်။သတင်း6ပတ်ကနေသတင်း10ပတ်ကြာနိုင်30ကြာအသုံးပြုပြီးတော့ထိုးခဲ့တဲ့တက်တူးကြောင့်သားဖြစ်သူအနေနဲ့စိတ်လုံခြုံမှုရှိရှိနဲ့ရေကူးကန်မှာအင်ဂျီချွတ်နိုင်သွားပြီးတော့သူ့အဖေရဲ့လက်ဆောင်အတွက်ကျေနပ်နေပါတယ်ခင်ဗျာ
။ Christmas ကာလတုန်းကစံတာပို့ဖို့တရာ Christmas လက်ဆောင်တွေလိုက်ပို့ဖို့ကြိုးစားရင်းတက်ကျူးနေမိသွားတဲ့အကြောင်းပြောပြချင်ပါတယ်။ American ပြောင်းစကယ်လီဖိုးနီးယားပြည်နယ် Rio Linda မြို့ကစံတာလိုဝတ်ဆင်ထားတဲ့လူတယောက်ဟာ Paragliding Lady နဲ့လေဟုန်စီးလာရင်တက်ကျိုးနဲ့မြည်ပြီးလေထဲမှာတန်းလန်းကြီးချိတ်နေကြတာပါဆန်ခရမန်တိုမိသက်ဌာနနဲ့တာပေးဌာနတို့ပူးပေါင်းပြီးဒီစင်တာဖို့ဖို့ကြီးဘေးကင်းကင်းနဲ့မြေပြင်ပေါ်ကိုရောက်အောင်ကူညီခဲ့ရပါတယ်သူကရက်ခွက်ထဲကကလေးတွေကိုတခြားလုံးလိုက်ဝေဖို့ကြိုးစားရင်းအခုလိုဖြစ်သွားတာလို့မိသက်ဌာနကပြောပါတယ်ကံကောင်းတာကတော့ပါရာဂလိုက်ဒါစီးတဲ့ဒီစင်တာဖို့ဖို့ဘေးကင်းကင်းနဲ့တန်းရမရခဲ့တာပဲဖြစ်ပါတယ်ရှင်
ထိုင်းနိုင်ငံအလဲပိုင်းဒေသမှာခရစ်စမတ်ဆင်နွှဲခဲ့ပုံကတော့ဆင်နွှဲကိုစန်တာပုံစံဝတ်ဆင်ပေးထားပြီးကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်နှာခေါင်းစည်းတွေလိုက်ဝေပေးခဲ့တာပဲဖြစ်ပါတယ်။ဆင်လေးကောင်နဲ့ဆင်ဦးစီး၄ယောက်လုံးစန်တာကလော့စ်ပုံစံဝတ်ဆင်ထားပြီးတော့ဆင်နွှဲကိုနှာခေါင်းစည်းအဝတ်တွေတက်ဆင်ပေးထားပါတယ်။အယုဒ္ဓယာမြို့မူလာတန်းကျောင်းရှိမှာကျောင်းသူကျောင်းသားတွေအတွက်နှာခေါင်းစည်း900ကျော်ကိုဝေမျှပေးခဲ့တာဖြစ်ပြီးတော့ကိုဗစ် -19 ရောဂါနဲ့ပတ်သက်ပြီးအများပြည်သူတွေအနေနဲ့တတိထားမိစေဖို့လည်းရည်ရွယ်ပါတယ်ကိုဗစ် -19 ကပ်ရောဂါကြောင့်ခရိုင်နှစ်တွေနဲ့မတူပဲဆင်တွေလည်းကျောင်းထဲကိုမဝင်မဲနဲ့တကြားလုံးလက်ဆောင်တွေစားအခုလိုနှာခေါင်းစည်းတွေကိုဝင်ညှပ်ပေးနေတာပါထိုင်းနိုင်ငံမှာဖိခဲ့တဲ့ရက်ပိုင်းတွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်နေပြီးတော့တချို့ဒေသတွေမှာအသွားအလာပိတ်ဆို့ကန့်သတ်တာတွေကိုပြန်လည်လှုပ်ဆောင်နေပါတယ်ခင်ဗျာ
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်အခုတော့ဒီဇင်ဘာကိုရောက်တိုင်း VOE တော်တာရှင်တွေအတွက်ထုတ်လွှင့်ပေးနေကြစောင့်တေးလက်စာစီစဉ်အလှည့်ကြပါပြီရှင်ဒီနေ့ညတော့စူရော့ခိုင်ထူးရဲ့နှင်းဝေတဲ့စောင့်ဆိုတဲ့တခြင်းကိုရွေးချယ်ပေးထားပါတယ်နားဆင်ကြရအောင်ပါရှင်
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းကျဉ်းချုပ်ကိုတင်ပြပေးပါမယ်။ American သမ္မတ Donald Trump ကကိုဗစ်ကာလအကူအညီပေးပါဝင်တဲ့ American အစိုးရအသုံးစီဥပဒေမူကြမ်းကိုစနေနေ့ညတကောင်ရဲ့အချိန်ထိလက်မှတ်မထိုးတာကြောင့်အလုံးနဲ့ခန်းစားခွင့်နဲ့အင်္ဂါကပေးဖို့အခက်ခဲတွေ့နေသူတွေအတွက်ပေးရနေတဲ့ခန်းစားခွင့်တွေတနည်းအနေနဲ့ကစပီးတက်တန်းကုန်ဆုံးပြီဖြစ်ပါတယ်။လွတ်တော်နှစ်ရက်ကအတည်ပြုထားတဲ့ဒီဥပဒေကြမ်းကိုသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်ထဲပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်နေတာဖြစ်ပြီးမနေ့စနေနေ့ကအထီးလဲကန့်ကွက်နေစေဖြစ်ပါတယ်။ဥရောပနိုင်ငံအတော်များများဒီကနေ့တနင်္ဂနွေနေ့မှာကိုဗစ် -19 ကာကွယ်ဆီဆပ်ပြီးတော့ထိုးနှံပေးနေပြီဖြစ်ပါတယ်။အီတလီနိုင်ငံမှာသူနာပြူတူတက္ကသိုလ်ပါမောက်ခတူနဲ့ဆရာဝန်တူတို့ကိုရောမမျိုးစီးရင်တစ်ခုမှပထမဆုံးကာကွယ်ဆီထိုးပေးခဲ့ပါတယ်။ပို့ပြီးတော့ကူးဆက်လွယ်တယ်လို့ပို့ပြီးအနည်းပေးနိုင်တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲနိုင်ငံတချို့ကိုပြန့်နှံ့လာနေတဲ့အချိန်မှာပဲဥရောပနိုင်ငံတွေမှာအခုလိုကာကွယ်ဆီတွေဆပ်ပြီးတော့ထိုးနှံပေးနေရလဲဖြစ်ပါတယ်။American နိုင်ငံ Nashville မြို့မှာအင်လိုနေထိုင်တဲ့ကားတစ်စင်းပတ်ကွဲသွားတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့ဗဟုအစိုးရစုံစမ်းစစ်ဆေးသူတွေဟာပတ်ကွဲမှုနဲ့ပတ်သက်လို့တင်းလွန်စားရဖို့အတွက်အဲ့ဒီမြို့စင်ကြီးဘုံမှာရှိတဲ့နှစ်ထပ်အိမ်တင်းကိုမနေ့ကရှာဖွေခဲ့ပါတယ်Christmas နေ့ကဖြစ်ခဲ့တဲ့ဒီပောက်ကွဲမှုကြောင့်လူ3ယောက်ထဏ်ရာရသွားခဲ့ပါတယ်။ဒီပောက်ကွဲမှုကြောင့်အနီးအနားကကားတော်များများပျက်စီးသွားခဲ့ပြီးစီးပွားရေးလုပ်ငန်း40ကျော်ရဲ့ဆိုင်ငန်းတွေလည်းပြင်းပောက်တွေကွဲပြီးတော့ထိခိုက်ပျက်စီးသွားခဲ့ပါတယ်ရှင်။တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွေ့ VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VUE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများတို့ကြည့်အောင
This program has come to you from the Voice of America, Washington.